Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ15ရက်နေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုင်ပ
ါကျမအေသနာကြပါရှင်တောင်အာဖရိကအစိုးရကနိုင်ငံကနေထွက်ခွာခွင့်မပြုဘူးလို့တရားရုံးအမိန့်နဲ့တားထားတဲ့ကြားကဆူဒန်သမ္မတအိုမာအယ်ဘာရှာဒီကနေ့ပဲသူ့ရဲ့နိုင်ငံကိုပြန်ပြီးထွက်ခွာသွားခဲ့ပါတယ်စင်ကာပူနိုင်ငံမှာကျင်းပနေတဲ့ U23 ဘောလုံးနောက်ဆုံးဘောလုံးပွဲအခုရှင်ပြိုင်နေချိန်မှာတော့ထိုင်းအသင်းက3ဂိုးဂိုးမရှိနဲ့ဦးဆောင်နေပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းပြောပြပေးဖို့ရှိပါတယ်မသိင်ကြီး
ကောင်းပါပြီရှင်တရုတ်နိုင်ငံကိုသွားချဖို့ရှိတဲ့လွှတ်တော်အမတ်တွေအတိအကဘာတွေများဆွေးနွေးချဖို့ရှိလဲဆိုတာကိုတော့သတင်းတွေအပြီးမှာအရင်ဆုံးကြားကြရမှာပါအ
ဲကျမကဒီမစ်ဆိုကအတိအကရဆိုင်ရပေါ့နော်ဒါကျမမဲဆန္ဒနေရာလေဖြစ်နေပါတယ်အဲ့တော့
လွှတ်တော်အမတ်ဒေါ်ဒွဲဖူပါရှင်ဒီနောက်မှာတော့တိုင်ယီဖက်နက်ဆက်ရုံအလုတ်သမားတွေရဲ့တပိတ်တိုက်ပွဲနောက်ဆုံးရအခြေအနေနဲ့ကိုကန့်နဲ့ဝဒေတာဘက်ကစည်ရည်တင်းမာမှုအခြေအနေတို့ကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ခဏတွေကိုနားဆင်ကြရပါမယ်ရှင်။ဒါရီမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင်။
တောင်အာဖရိကအစိုးရကနိုင်ငံကနေထွက်ခွာခွင့်မပြုဘူးလို့တရားရုံးအမိန့်နဲ့တားထားတဲ့ကြားကနေဆူဒန်သမ္မတအိုမာအယ်ဘရှာဟာဒီကနေ့ပဲသူ့ရဲ့နိုင်ငံကိုပြန်ပြီးထွက်ခွာသွားပါတယ်။သူ့ကိုစစ်ရာဇဝတ်မှုတွေလူအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေအတွက်အပြစ်မရှိဆုံးဖြတ်စီရင်ဖို့အတွက်အဲ့လိုမျိုးတားဆီးထားခဲ့တာဖြစ်ပါတယ်။မစ္စတာဘရှာကအာဖရိကသမ္မတကထိတ်သီးဆွေးနွေးပွဲတက်ရောက်ဖို့အတွက်Johannesburg မြို့ကိုရောက်လာခဲ့တာဖြစ်ပြီးတော့ ICC နိုင်ငံတကာပြစ်မှုတရားရုံးကသူ့ကိုအဲ့ဒီမှာဖမ်းထားဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ဆူဒန်နိုင်ငံဒါဖောဒေသမှာ2003ခုနှစ်ကဖြစ်ခဲ့တဲ့လက်နက်ကင်တော်လှန်ရေးကိုဖိနှိပ်ဖို့ RSF ပြည်သူစစ်တွေကိုအထောက်ပံ့ပေးပြီးတော့စစ်တပ်ကိုလည်းဆေလွတ်ပေးကာလူမျိုးတုံးတပ်ဖြတ်မှုအစ်ရာဇွေးမှုနဲ့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ပြစ်မှုတွေအပါအဝင်ဆွဲချက်10ခုနဲ့ဆူဒန်သမ္မတကို ICC ကတရားစွဲထားပြီးတော့အဲ့ဒီအချိန်ကစပြီးတော့သူနိုင်ငံတကာခီးစဉ်တွေစောင့်ကြည့်ခံနေရတာပါ။မစ္စတာဘရှာဟာတင်းငရီနေတင်းလာနေညမှာပဲဆူဒန်ကိုပြန်ရောက်လာခဲ့ရင်ကာတွန်လေးစိတ်မှာသတင်းစာရှင်းလင်းပွဲပြုလုပ်မယ်လို့ဆူဒန်အစိုးရသတင်းဌာနကပြောပါတယ်။မစ္စတာဘရှာတောင်အာဖရိကထွက်မခွာသွားခင်မှာပဲကုလသမဂ္ဂရောအမေရိကန်ပြည်အောင်စုရောကသူ့ကိုဖမ်းထားလိုက်ဖို့တောင်းဆိုတာဖြစ်ပါတယ်။ ICC တရားရုံးတာဝန်ရှိသူတွေကိုအလေးထားဖို့လိုပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကိုလိုင်းနာအကောင့်ထဲဖော်ရပါမယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ကပြောထားခဲ့ပါတယ်။
sorry ဥဆောင်တဲ့ညွန်ပေါင်းတက်တွေကရင်းမြနိုင်ငံဆာရာမြို့တော်မှာရှိတဲ့ဟူသီတပုန်တွေကိုမနစ်ညနေပိုင်းမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့တစ်ချိန်တည်းမှာပဲကုလသမဂ္ဂဥဆောင်တဲ့ရင်းမြနိုင်ငံစစ်အုပ်စုတွေကြားညဉ့်ညံရေးဆွေးနွေးပွဲတွေကိုဂျနီဗာမှာဒီကနေ့ကျင်းပနေပါတယ်မွတ်စလင်တွေရဲ့ရမဒန်ဥပုသ်လအတွင်းလူသားချင်းစာနာတဲ့အနေနဲ့ရင်းမြနိုင်ငံကစစ်အုပ်စုတွေကြားအနည်းဆုံးနှစ်ပတ်ကြာအပြည့်ရကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကဒီကနေ့တိုက်တွန်းလိုက်ပါတယ်ရမဒန်ဥပုသ်ကာလဟာဒီသတင်းပတ်ကုန်စတင်မှာဖြစ်ပြီးဒါဟာငင်းငင်းကြီးအတွက်အချိန်ကာကောင်းဖြစ်တယ်လို့ပြန်လည်သုံးသပ်ဖို့တင့်တော်တဲ့အချိန်လည်းဖြစ်တယ်လို့ဘန်ကီမွန်ကပြောပါတယ်။ယမင်ရဲ့အထူးကိုယ်စားလှယ် Ismay Ichik Ahmed ဦးဆောင်တဲ့အဖွဲ့နဲ့ယမင်အဝေးရောက်အစိုးရသမ္မတမွန်ဆာဟာဒီရဲ့ကိုယ်စားလှယ်တွေဟူတီတပုန်ကိုယ်စားလှယ်တွေကြားဒီကနေ့ဂျနီဗာမှာတည်ထန့်တွေ့ဆုံတဲ့ဆွေးနွေးပွဲအတွင်းမစ္စတာဘန်ကီမွန်ကအခုလိုတိုက်တွန်းလိုက်တာပါ။ယမင်ရဲ့လက်ရှိအခြေအနေဟာအတင်းဆောင်မှခံပဲဆွေးနွေးမဲ့အဖွဲ့တွေကြားဆက်ပြီးငင်းခုန်နေကြမယ်ဆိုရင်တော့ယမင်မှာမီးဟုံဟုံတောက်ဖို့သာရှိတယ်လို့ဘန်ကီမွန်ကသတိပေးပြောကြားလိုက်ပါတယ်
။အရှေ့ဥရောပနဲ့ဘောလ်ကန်ဒေသနိုင်ငံတွေမှာအမေရိကန်ပြည်အောင်စုကလက်နက်ပြည့်စုံတဲ့တပ်ဖွဲ့တွေအခိုင်အမာရေရှည်အတွက်တက်ဆွဲမဲ့အစီအစဉ်ကိုရှေ့ဆက်ပြီးတော့လှုပ်ဆောင်မယ်ဆိုရင်သူတို့နိုင်ငံရဲ့အနောက်ဖက်ခြမ်းနေဆက်တလျှောက်စစ်အင်အားဖြည့်တင်းမယ်လို့ရုရှားထိပ်တန်းစစ်အရာရှိကြီးတို့ကပြောသွားပါတယ်။ရုရှားကာဝေးဝန်ကြီးဌာနထိပ်တန်းအရာရှိဗိုလ်ချုပ်ကြီးယူရီယာကူဘော့ဖ်ကိုကိုးကားပြီးတော့ Interfax သတင်းဖော်ပြထားတာဖြစ်ပါတယ်။အမေရိကန်တို့အနေနဲ့သူတို့ရဲ့အစီအစဉ်တိုင်းရှေ့ဆက်ပြီးတော့လှုပ်ဆောင်မယ်ဆိုရင်ဒါဟာပြီးခဲ့တဲ့ရာစုနှစ်မှာဖြစ်ပွားခဲ့တဲ့စစ်အေးကာလနောက်ပိုင်းအမေရိကန်ပန်တဂွန်စစ်ဌာနချုပ်နဲ့နေတိုးခေါ်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ရဲ့ရန်အလိုဆုံးခြေလမ်းပဲဖြစ်မယ်လို့ဗိုလ်ချုပ်ကြီးယာကူဘော့ဖ်ကပြောကြားခဲ့ပါတယ်ရှင်
။သမ္မတဟောင်းဂျော့ချ် H.W. ဘုရှ်ရဲ့သားတော်ဆက်သူလည်းဖြစ်နောက်ထပ်သမ္မတဟောင်း George W. Bush ရဲ့ညီတော်ဆက်သူလည်းဖြစ်တဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း George Bush က2016သမရရွေးကောက်ပွဲကိုသူဝင်ရောက်ယှဉ်ပြိုင်မဲ့အကြောင်းမိုင်ယာမီမှာဒီကနေ့ကြေညာပွဲရှိပါတယ်။သူဟာ Republican Party တဲကဝင်ပြိုင်မဲ့17ရောက်မြောက်ကိုယ်စားလှယ်လောင်းလည်းဖြစ်ပါတယ်။ George Bush ဟာသမရလောင်းမဲဆွယ်ပွဲအတွက်ငွေအမြောက်အများသုံးခဲ့သူပါ။ Republican Party တဲကသူ့ရဲ့ပြိုင်ဘက်တွေကြားဦးဆောင်နေသူအဖြစ်အစောပိုင်းမှာယူဆခဲ့ပေမဲ့ Florida Senate အမတ် Marco Rubio Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker တို့နဲ့သူ့ကြားမှာတော့မတင်မရင်ဖြစ်နေတယ်ဆိုတာမကြသေးခင်ကကောက်ခံရရှိတဲ့နိုင်ငံရေးစစ်တမ်းတစ်ခုကပြသနေပါတယ်။ဒီတော့တွင်နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကလည်း Democrat Party သမ္မတလောင်းဖြစ်ဦးဆောင်နေပြီးလောလောဆယ် Iowa ပြည်နယ်မှာမဲဆွယ်စည်းရုံးနေပါတယ်ခင်ဗျာ။
အမေရိကန်အတန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေဒေတာရင်တရင်နေဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။တောင်ကိုရီးယားမှာကူးစက်ပြန့်ပွားနေတဲ့အရှေ့အလယ်ပိုင်းဒေတာအသက်ရှူလမ်းကြောင်းဆိုင်ရာ mask ကူးစက်မြန်ယောဂါကြောင့်16ရောက်မြောက်လူနာသေဆုံးသွားရပြီးတော့ယောဂါကူးစက်မှု5ခုလည်းထပ်ဖြစ်တယ်လို့တာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။သေဆုံးမှုတွေကိုပါထည့်ပြီးတော့ရည်တွဲရင်းယောဂါကူးစက်မှုပေါင်း150ရှိသွားပြီးတော့လောလောဆယ်လူနာ18ဦးစိုးရိမ်ရတဲ့အနေအထားမှာရှိနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုထိတော့ယောဂါကူးစက်မှုတွေအားလုံးဟာကျန်းမာရေးစောင့်ရှောက်မှုအစအုံတွေမှာဖြစ်ပြီးတော့သေဆုံးသူအားလုံးဟာလည်းစီးချိုလိုမျိုးယောဂါအခန်းတစ်ခုခုရှိထားသူတွေဖြစ်ကြပါတယ်။ဆိုးမျိုးတော်မှာရှိတဲ့တောင်ကိုရီးယားမှာအကောင်းဆုံးဆေးရုံကြီးတစ်ခုကိုလည်းဒီယောဂါရောက်လာခဲ့လို့ဒီကနေ့ပဲဆေးရုံကိုတဝက်တစ်ပြက်ပိတ်လိုက်ရပါတယ်။Samsung ဆေးရုံမှာအရေးပေါ်မဟုတ်တဲ့ခွဲစိတ်မှုတွေအားလုံးကိုနားထားမယ်။လူနာအဖြစ်တွေကိုလည်းလက်ခံမှာမဟုတ်ဘူးလို့ဆေးရုံဥက္ကဋ္ဌဆွန်ဂျေဟွန်းကပြောပါတယ်။ဆေးရုံကိုဧည့်သည်လည်းအလားမခံသလိုရှေ့ဒီလိုပဲဆက်သွားမလားဆိုတာလည်းဇွန်လ24ရက်နေ့မှာထပ်ပြီးတော့စဉ်းစားမယ်လို့သူကပဲဆိုပါတယ်။ဒီလို mask ယောဂါကူးစက်ပြန့်ပွားမှုကအရေးအတွက်ကြာဆင်းသွားပေမယ့်ယောဂါကူးစက်ပြန့်ပွားပုံကကျေပြန့်ရှုပ်ထွေးပြီးတော့ယောဂါကူးစက်မှုတွေထပ်ပြီးတော့ရှိအောင်မယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြွမ်းကျင်သူတွေကခန့်မှန်းပါတယ်ရှင်။
နေပေါင်းများစွာရံပက်ဖြစ်ခဲ့ကြတဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကလုံခြုံရေးအဆောင်အချက်တွေအကြီးအကျယ်ချထားတဲ့စစ်မဲ့ဆုံကိုလမ်းဖြတ်လျှောက်လာခဲ့ပြီးမြောက်ကိုရီးယားစစ်သားတို့တောင်ကိုရီးယားနိုင်ငံဘက်ကိုပဲပြောင်းလာခဲ့တယ်လို့တောင်ကိုရီးယားအစိုးရအရာရှိတွေကပြောပါတယ်။ကိုရီးယားကျွန်းဆွယ်အလယ်ပိုင်းဂမ်ဝမ်ခရိုင်ဟွာချွန်မြို့ကနေဆက်စစ်စေးရေးဂိတ်တစ်ခုကိုဆဲကျော်တက်ရွယ်မြောက်ကိုရီးယားစစ်သားတစ်ယောက်တည်းရောက်လာခဲ့တာလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီစစ်သားကိုစုံစမ်းစစ်ဆေးမှုတွေလုပ်နေစေဖြစ်တဲ့အကြောင်းပြောခွင့်ရတာဆိုပေမဲ့အသေးစိတ်ကိုတော့ထုတ်ပြောခြင်းမရှိသေးပါဘူး။ဒီဖြစ်ရပ်ကနှစ်ဖက်နယ်စပ်မှာတင်းမာမှုတွေပိုဆိုးလာစေမဲ့ပြည်ပခန့်တစုံတရာဖြစ်တာတော့မရှိသေးဘူးလို့ Yonhap သတင်းဌာနကပြောပါတယ်။မြောက်ကိုရီးယားကနေတောင်ကိုရီးယားနိုင်ငံဘက်ကိုဗက်ပြောင်းလာသူအများစုဟာတတိယနိုင်ငံတွေကတဆင့်လာလိမ့်ရှိပါတယ်။တရုတ်နိုင်ငံကနေတဆင့်အရှေ့အတောင်အာရှနိုင်ငံတွေကိုလာတက်တာဖြစ်ပါတယ်။ဒီတော့တွင်မြောက်ကိုရီးယားနိုင်ငံမှာရင်းရင်ပြစ်ဒုံဆန့်သက်မှုကိုကင်ဂျွန်အွန်းကကြီးရှုနေတဲ့ပုံကိုအစိုးရသတင်းတွေမှာဖော်ပြပါတယ
်။ဟောင်ကောင်မှာရဲတပ်ဖွဲ့ကလူ၉ဦးကိုဖမ်းဆီးပြီးတော့ရုပ်မြင်သံကြားရိုက်ကိုတဲ့စတူဒီယိုဟောင်တစ်ခုမှာတွေ့တဲ့ဘုံလုံးဖောက်ခွဲရေးပစ္စည်းတွေကိုတင်ဆက်လိုက်ပါတယ်။ဖောက်ခွဲရေးပစ္စည်းတွေပြုလုပ်ဖို့ပူးပေါင်းကြံစည်မှုနဲ့အမျိုးသား၅ဦးအမျိုးသမီး၄ဦးတို့ကိုဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ကဒီနေ့နေ့ပဲပြောသွားပါတယ်။အဲ့ဒီသူတွေထဲမှာတချို့ကဒေသခံတွေနဲ့ဖွဲ့ထားတဲ့သဘောထားတင်းမာတဲ့အဖွဲ့တွေကဖြစ်ပြီးတော့ဒီကြောင့်နဲ့ပတ်သက်ပြီးတော့ဘာမှအသေးစိတ်အချက်အလက်တွေရဲတပ်ဖွဲ့ကမပြောပါဘူး။ပစ္စည်းတွေတင်ဆက်ခံရတဲ့စတူဒီယိုမှာဘုံလုံးတဲ့အရေးရောအဖက်ရောပစ္စည်းတွေကိုရဲကတွေ့ရှိခဲ့တာပါ။အဓိကဖောက်ခွဲရေးပစ္စည်းတစ်မျိုးဖြစ်တဲ့ Tree Stone Tripper South Tripper Outside ကိုလည်းသူတို့ရဲ့ထဲမှာတယောက်အိမ်မှာတွေ့ခဲ့ရပါတယ်။အဲ့ဒီပစ္စည်းဟာလူ52ဦးသေဆုံးခဲ့ရတဲ့2005လန်ဒန်ဘုံးပေါက်ကွဲမှုမှာတုံးတဲ့ပစ္စည်းဖြစ်ပါတယ်။ဟောင်ကောင်မှာတရုတ်အစိုးရကအထောက်ပံ့ပြုတဲ့အငင်းပွားပွဲရွေးကောက်ပွဲကိုဒီသတင်းပတ်နောက်ပိုင်းမှာကျင်းပရမယ့်အချိန်မှာပဲအခုလိုမျိုးဖမ်းဆီးမှုတွေဖြစ်ပွားတာပါရှင်။
singapore ma jin pa ni de 28 chain myaw atat 23 nit aw u23 sea game bolong naw song bolu pwe ma aku atan hlwin ni de a chain thi thai atin ga myama atin ko 3-6 ma shi ne u saung ka za ni ba de prathama bai ma be atin ga ma 6 ma ya be a chain ne ka za ke ba de dutiya bai sa bi 6 minute jaw ma thai atin ga prathama 6 ko twin lai da ba ai naw 18 minute jaw ma thai bet ga dutiya 6 ko that twin twa ba de time thing ga myama atin ko phi ka za da twi ya ba de time bet ga twin ne go ator mya mya ko myama go thama ko jaw sin phyu ga ka kwe chou za ke ba de myama atin ha 8000 a sha a ka za pyan mwe ma 1965 ga thai ne pu twe shwe de sait de chain ya ke bu bi 1965 ga ni 93 thi 5 chain set tai bo swae ke bu ba de khmyar
ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတန်နဲ့ကိုညံဝင်းအောင်တို့တီးခံပါရှင်ထိတ်တန့်ရောက်သတင်းတွေကိုမှတ်ရေးတန်တာကြောင့်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOAကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရေဒီယိုကနေတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ဘာမီစ.voanews.com မှာလည်းလွှင့်နေတဲ့အခြေအနေတစ်ပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်ပေးပါရောင်းမယ်။ မြန်မာနိုင်ငံတွင်းကပြည်ပခတ်ဖြစ်ရာဒေသတွေနဲ့တရုတ်နိုင်ငံကယင်းနှိမ့်နှံမှုတွေရှိရာဒေသတွေကလွှတ်တော်ကိုယ်စားလှယ်တွေနဲ့တွဲဆုံဆွေးနွေးဖို့တရုတ်နိုင်ငံကဖိတ်ကြားလိုက်ပါတယ်။ဒီသတင်းပတ်ထည့်သွားနိုင်ဖို့မျှော်လင့်ထားတဲ့ခီးစဉ်အတွင်မှာတော့မြန်မာနိုင်ငံတွင်းစန့်ကျင်ကန့်ကွက်မှုတွေကြုံရရတဲ့တရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့အဓိကဆွေးနွေးဖြစ
တရုတ်နိုင်ငံတွေကမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုစီးပွားရေးလုပ်ကိုင်နေတဲ့ဒေသတွေကလွှတ်တော်ကိုယ်စားလှယ်တွေကိုအဓိကထားပြီးတရုတ်နိုင်ငံကဖိတ်ကြားတာဖြစ်ပါတယ်။ဒီသတင်းဘက်ကုံလောက်သွားနိုင်မယ်လို့မျှော်လင့်ရတဲ့ခရီးစဉ်ကိုတော့တရုတ်နိုင်ငံယူနန်တက္ကသိုလ်ဘက်ကဖိတ်ကြားခဲ့တာလို့လည်းဖိတ်ကြားခြင်းကိုခံရတဲ့ရှမ်းပြည်နယ်သီဘောမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ
်။ခုသွားမဲ့ကိုယ်စားလှယ်တွေကကြောက်ခူမဲဌာနနယ်ကဥပရှေနော်နောက်တစ်ခါအင်ဂျင်နီယာမဲဌာနနယ်ကဒေါ်တွဲဘူးနောက်ပြီးတော့လက်ဘရောင်းတောင်ဒေသအဲဒီဟိုဘက်ကမဲဌာနနယ်အမျိုးသားလက်တော်ကိုယ်စားလှယ်ကဥက္ကညော့နောက်တစ်ခါကြီးပွေဘက်ကမဲဌာနနယ်ကဦးစုံတိတ်အဲဒါကပြဿနာဖြစ်တဲ့နယ်မြေတွေပေါ့နော်ကျန်တာကတော့မွန်ကမြင်းမြင့်တန်းပါမယ်ရခိုင်ကဘူရီတောင်နယ်မြေကဒေါခင်စောဝေပါမယ်နောက်ပြီးတော့လေထားမဲဆန္ဒနယ်ကစိုင်းမောင်တင်ပါမယ်။နောက်ဒီဘောမဲဆန္ဒနယ်ကကျွန်တော်ပါမယ်။အဲအလုံးကျွန်တော်တို့သတ်တော်ကိုယ်စားလှယ်ရှိရောက်ပေါ့။အဓိကတော့နှစ်နိုင်ငံနားလည်မှုပုံမှုဟိုတိုးတက်ဖို့အတွက်ပေါ့နော်။တိုးတက်ဖို့အတွက်ကျွန်တော်တို့ဒီဒေသမှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့အရင်းခံအကြောင်းရင်းတွေကဘာတွေလဲဆိုတာသူတို့ကသိကျင်တယ်။သူတို့အဓိကပြောချင်နေတာကတော့ one belt one region one belt ဆိုတဲ့ရောက်ဝင်တစ်ခုတည်းမှာကျွန်တော်တို့ဒီနိုင်ငံပေါင်းစုံရှင်တွဲပြီးတော့တိုးတက်ကြီးထွားရေးဆိုတဲ့အခါပေါ့အဲ့ဒီဟာအတွက်ကိုသူတို့နည်းနည်းရှင်းပြခြင်းနဲ့ပုံပေါ်ပါလေ
ရခိုင်ပြည်နယ်ကြောက်ဖြူဘူးတီတောင်စကိုင်းတိုင်းလက်ဘရောင်းဒေသစားတဲ့ကိုယ်စားလှယ်တွေနဲ့အတူဖိတ်ကြားခြင်းခံရတဲ့ကချင်ပြည်နယ်အင်ဂျာယန်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကတော့မြေဆုံရေကာတာစီမံကိန်းနဲ့ကချင်ဒေသအတွင်းတစ်မောင်ခိုထုတ်လုပ်မှုတွေနဲ့ပတ်သက်လို့အဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့ပြောပြပါတယ်
အဲ့ကျမကဒီမစ်ဆုံးကျဲအပိတရဆိုင်ရပေါ့နော်ဒါကျမမဲဆန္ဒနေရလဲဖြစ်နေပါတယ်အဲ့တော့အဲဒီကိစ္စရကျတော့အပိတထားပြီးဆွေးနွေးတော့မှာပါအဲ့တော့ဒီမစ်ဆုံးဆဲကြီးကိုမလုပ်ဘဲနဲ့ဒီလက်စစ်ဆိုတော့ခုတ်တိုင်းပြည်တဲ့လိုအပ်တယ်ဒါပေမဲ့ဒီလိုမျိုးကျတော့မစ်ဆုံးမှာဒီလိုတဲ့အကြီးကြီးလက်ပဲချင်ရဆိုရှင်အဲလက်ရှိအချိန်မှာရောအနာဂတ်မှာရောကျွန်တော်တို့နိုင်ငံကအလုံးကိုစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအကုန်လုံးချင်းချောင်းမှုရှိမယ်။နောက်ပြီးမှတဘာပဝန်းကျင်တွေရောတခြားကံတရက်တွေနောက်မြို့ဆုံးချက်စီမံကိန်းဆိုတာလည်းကျွန်တော်တို့ကချင်းနေလည်းပတ်သက်ဘူး။ဒီအရာဒီအစီအစဉ်သွားတဲ့တနိုင်ငံလုံးနဲ့တက်ဆိုင်တဲ့အတွက်ဒါတော့အဓိကထားဆွေးနွေးသွားပါမယ်။နောက်တစ်ခုရှိတာတော့ဒါကျွန်တော်တို့ဒီကျွန်တော်တို့ကတို့ညနေမိတ်ချင်းထိဆက်နေတဲ့အတွက်ကျိုးဒီစိုက်ပျိုးရေးလုပ်ငန်းတွေပေါ့နော်စိုက်ပျိုးရေးလုပ်ငန်းကျောင်းဈေးကွက်ကတော့တရုတ်မှာရှိမှဖြစ်တဲ့အတွက်ဒီအရာတွေကိုကျောင်းဆွေးနွေးဖို့ရှိတယ်။နောက်တစ်ခုကတော့ကျောင်းဘက်ကတိကျတာပေါ့နော်တိကျတာတရုတ်နိုင်ငံသားတွေတော်တော်များများကတရားမဝင်ဝင်လာမှဒီတက်လုပ်ငန်းလုပ်တာဒါတွေနဲ့ပတ်သက်လို့လည်းသူအစိုးရနဲ့တော့ဒါကျောင်းကဆွေးနွေးဖို့ရှိမှာပါ။နောက်တစ်ခုကဒီစည်ရေးအချင်းဒီနဲ့ဒီပြိပခါတွေမှာလည်းတရုတ်ကအများကြီးဝင်စားပါတယ်။ဘာလို့လဲဆိုကျောင်းကချင်းနဲ့က တကယ်နဲ့မိတ်ချင်းဖြစ်ဆက်တာတော်တော်များနေတဲ့အတွက်ဒီတို့ရဲ့လုပ်ငန်းတွေစီမံကိန်းလုပ်ငန်းတွေအဲလုပ်ဖို့ဆိုတာလည်းအခုချစ်ဖွေးငယ်ပြီးပြီးချစ်ဖွေးကြီးရာလက်ဆစ်ဆောက်ဖို့ဆိုတာလည်းပဲအဲဒီနေမှုပေါ့နော်ညီချမှုနဲ့အားသက်ဆိုင်နေပေါ့နော်အဲ့တော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့တို့အမိကိုအမိတို့ကလည်းသွားဖို့ရှိပါတယ်ရှင့်
လွတ်တော်ကိုယ်စားလှယ်တွေရဲ့တရုတ်ပြည်ခီးစဉ်အတွင်းရှန်ဟိုင်းပီကင်းနဲ့ကူမင်းမြို့ကိုတွားရောက်မှဖြစ်ပြီးတော့တရုတ်နိုင်ငံဆိုင်ရာအစိုးရနိုင်ငံသားရေးဌာနတာဝန်ရှိတဲ့သူတွေတရုတ်စီးပွားရေးပညာရှင်တွေနဲ့တွေ့ဆုံကြဖို့စီစဉ်ထားပါတယ်လို့လည်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရထွန်းကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲတရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ရဲ့ခီးစဉ်တွင်မှာတော့တရုတ်နိုင်ငံရဲ့ထိပ်တန်းခေါင်းဆောင်တွေကွန်မြူနတီပါတီတာဝန်ရှိတဲ့သူတွေနဲ့လည်းတွေ့ဆုံခဲ့ကြတာပါဒီနှစ်နောက်ပိုင်းမြန်မာပြည်မှာရွေးကောက်ပွဲကျင်းပဖို့ရှိနေတယ်လို့နှစ်နိုင်ငံနယ်ဆက်အနီးလက်နက်ကင်ပြိပခါတွေပေါ်ပေါက်နေတဲ့အချိန်မှာပဲဒေါအောင်ဆန်းစုကြည်ကိုတရုတ်ကွန်မြူနတီပါတီဘက်ကဖိတ်ကြားခဲ့တဲ့အတွက်လဲတရုတ်ဆိုးရအနေနဲ့အတိုက်ခံအင်အားစုတွေနဲ့နိုင်ငံရေးအရာရင်းနှီးမှုရအောင်ကြိုးပမ်းလာတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လဲအကဲခတ်တွေကယူဆခဲ့ကြပါတယ်ရှင
်မတ်ဆွန်ဘုံပြောပြပေးခဲ့တာပါရှင်အခုကတော့ရန်ကုန်မြို့တော်ကအလုသမားတွေဆန္ဒပြနေတဲ့အကြောင်းပြောပြပေးပါဦးမယ်လိုင်းသားယာမြို့နယ်ဆက်မှုဇုံ၃မှာရှိတဲ့ဒိုင်ရီဖနက်ဆက်ယုံကအလုသမားခေါင်းဆောင်တွေကိုထုတ်ပြစ်လိုက်တဲ့အတွက်အလုသမား300လောက်ဒီကနေ့ဆန္ဒပြနေကြတာဖြစ်ပါတယ်။တပ်ဆိုင်ရာအလုသမားညွှန်ကြားမှုဦးစီးဌာနကတာဝန်ရှိသူတွေနဲ့မြို့နယ်အုပ်ချုပ်ရေးမှုတွေလာရောက်တွေ့ဆုံခဲ့ပေမဲ့ခွင့်ပြုမိန့်မတင်ပဲဆန္ဒပြနေကြတာဖြစ်လို့ဥပဒေအတိုင်းလုပ်ဖို့ပြောဆိုခဲ့ပြီးပြဿနာရဲ့အရင်းအမြစ်ကိုတော့မဖြေရှင်းနိုင်ခဲ့ဘူးလို့အလုသမားတို့ကပြောပါတယ်။မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
လောအားကလာစာတူပီးရင်းနဲ့အချိန်ပိုခိုင်းစေမှုတွေကြောင့်မကြာခဏဆန္ဒပြလေးရှိတဲ့တိုင်ရီဖနက်ဆက်ယုံကအလုသမားတွေဟာအလုသမားတမကခေါင်းဆောင်တွေကိုအလုကထုတ်ပြစ်လိုက်တဲ့အတွေ့ဇွန်လ15ရက်နေ့မနေ့ပိုင်းကစပြီးဆက်ယုံရှေ့မှာဆန္ဒပြနေကြပါတယ်ဆန္ဒပြအလုသမားတွေကိုအကူအညီပေးနေတဲ့အလုသမားခေါင်းဆောင်တူကအခုလိုပြောပါတယ
်အလုသမား300လောက်ရှိရမှာဆန္ဒပြနေအဒီကတောင်းဆိုချက်ကမှသူတို့ကိုတမကခေါင်းဆောင်ကိုအလုထုတ်ခဲ့ပြီးသားပြန်သွင်းပေးဖို့ပေါ့နော်အဲ့ဒါဒီက
တိုင်းရင်ဖနက်ဆက်ယုံရှိအလုသမားတွေဆန္ဒပြနေတဲ့နေရာကိုတွားရောက်ခဲ့တဲ့အလုသမားညွန်ကြားမှုဦးစီးဌာနကတိုင်းဦးစီးမှုဒေါ်မမိုးတင်ကတော့ဆန္ဒပြနေတဲ့အလုသမားတွေအနေနဲ့သက်ဆိုင်ရာမြို့နယ်ကတာဝန်ရှိသူတွေကိုအကျိုးအကြောင်းစာနဲ့တင်ပြဖို့ပြောဆိုညှိနှိုင်းခဲ့တယ်လို့ဆိုပါတယ်
။တိုင်းကြီးမှာဆန္ဒပြတယ်လို့ဟုတ်ပါတယ်။အဲဒီတော့ဒီအလုသမားတွေကခေါင်းစဉ်ကိုကြီးလိုက်တော့ကျွန်တော်တို့အလုသမားနှစ်ယောက်အလုပ်ဖြုံးလိုက်တာနဲ့ပတ်သက်ပြီးရှင်းနှမှုမရှိလို့ဆန္ဒပြတယ်လို့သိရတယ်။အဲဒီတော့ကျွန်တော်တို့မြို့နယ်အုပ်ချုပ်ရေးမှုနဲ့မြို့နယ်အလုသမားအရာရှိတွေကခေါ်ပြီးတော့တွေ့ဆုံလိုက်ပါတယ်သူတို့ကသက်ဆိုင်ရာမြို့နယ်ကိုလည်းတိုင်ကြားခြင်းမရှိဘူးပေါ့နော်ကျမတို့ကတင်ပြလာတယ်ဆိုလို့ရှိရင်တော့ခေါ်ယူညှိနှိုင်းပေးမယ်အစီအစဉ်ရှိပါတယ်သို့တော်လည်းပဲဘာမှဒီပေါ့နော်သက်ဆိုင်ရာတာဝန်ရှိတဲ့ဌာနတွေကိုတင်ပြတိုင်ကြားခြင်းမရှိပဲဒီလိုဆန္ဒပြမှုအလုပ်သမားတွေအပြင်ထွက်နေတာကိုသတင်းရတဲ့အတွက်ခေါ်ယူတွေ့ဆုံပြီးတော့ဒီပေါ့နော်ဆရာဝန်မြို့နယ်ကိုတင်ပြပေးပါဆိုပြီးတော့ဥပဒေနဲ့အမှုတော့လမ်းကြောင်းအတိုင်းပဲလုပ်ပေးဖို့တော့သူတို့မှားလိုက်ပါတယ်အဲ့တော့သူတို့စာလေးနဲ့တက်လာပြီးပါဘာကြောင့်မလို့ဖြစ်တယ်ဒါဒီကိုညှိနှိုင်းပေးဖို့လိုရဲ့ဒီကောင်လေးကိုတော့မှားချလိုက်ပါတယ်သူတို့ဘက်ကတော့အခုချိန်ကြီးဒီတရားဝင်လာရောက်တင်ပြခြင်းခုမရှိသေးပါဘူးသူတို့ဥပဒေနဲ့ညီဆောင်ရပေးဖို့တော့ခေါ်ပြီးတော့အတူပြေးပြီးဖြစ်ပါတယ်
တိုင်ရီဖနက်ဆက်ယုံဟာ2011ခုနှစ်2012ခုနှစ်2014ခုနှစ်2015ခုနှစ်တွေမှာအကြိမ်ကြိမ်ဆန္ဒပြခဲ့ကြပါတယ်အထူးသဖြင့်လောအားကလစာနေပါတဲ့ပြဿနာလောအားကဖြတ်တောက်ခံရတဲ့ပြဿနာအချိန်ပေါ်ဆင်းရတဲ့ကိစ္စတွေတနေ့၈နာရီတည်းပို့ပြီးအလုပ်စီခိုင်းခံရတဲ့ကိစ္စတွေအလုပ်သမားအခွင့်အရေးတွေအတွက်ဆန္ဒပြမှုတွေဖြစ်ခဲ့ပါတယ်ဒီနှစ်ဖေဖော်ဝါရီလထဲမှာလည်းလောအားကလစာတွန်းမြင့်ပေးဖို့အတွက်ထောင်ထဲချီရှိတဲ့အလုပ်သမားတွေဆန္ဒပြခဲ့ကြပါတယ်ဆန္ဒပြမှုတိုင်းမှာတော့အလုသမားတွေတောင်းဆိုတာတွေကအနည်းငယ်ပြည်လည်မှုတချို့ရသွားတာမျိုးတွေရှိပေမဲ့အလုသမားတွေအနေနဲ့မကြာခဏတောင်းဆိုမှုတွေလုပ်ခဲ့ရပါတယ်။အခုကိစ္စကတော့အလုသမားခေါင်းဆောင်တွေကိုအလုထုတ်ပြရာကစလို့ဆန္ဒပြမှုဖြစ်ပွားခဲ့ရပါတယ်ရှင်
။မအီအီမှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသတွေဘက်ကစီရေးအခြေအနေကိုတလဲတင်ပြပေးခြင်းပါတယ်။မြမဆိုးရတပ်ဖွဲ့တွေနဲ့အပြစ်ခတ်ရက်စဲမဲ့အကြောင်းကိုကန့်လက်နက်ကန်အဖွဲ့ကမကြာသေးခင်ကကြီးညာခဲ့ပေမဲ့လက်နက်ကန်ပြိပခါတွေအဆုံးသတ်မဲ့အလားအလာတွေတော့မတွေ့ရပါဘူး။ကိုကန့်အဖွဲ့ရဲ့ကြီးညာချက်အပေါ်ယုံကြည်မှုရှိတဲ့အကြောင်းမြမဆိုးရဘက်ကပြောဆိုခဲ့တယ်လို့မြမစစ်တပ်ကတိုက်ခိုက်တာတွေမရက်သေးဘူးလို့လည်းကိုကန့်အဖွဲ့ကပြောနေပါတယ်။အပြည့်စုံကိုတော့ဆက်သွယ်ဆောင်သန်းထားတဲ့မတ်စုမွန်ကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA အနေနဲ့စစ်ရဲကြောင်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတစ်ဖက်သက်ကြီးညာခဲ့ပေမဲ့ယုံကြည်လက်ခံဖို့ခက်ခဲနေဆဲဖြစ်တဲ့အကြောင်းမြန်မာအစိုးရပြောခွင့်ရသူဦးရဲထွတ်ကပြောဆိုလိုက်တာဖြစ်ပါတယ်ဒီအတွက်လည်းအခြေအနေကိုစောင့်ကြည့်နေတော့မယ်လို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောပါတယ
်သူ့စာမှာကိုကအဲ့ဒါနောက်ဆုံးဖာကြောင်းကဒီပဲမျိုးမျိုးဆွဲလို့ရအောင်လို့ရေးထားတာဖြစ်လို့ကြောင့်ကျွန်တော်တို့ကစောင့်ကြည့်အောင်လို့ပြောကြတာဖြစ်ပါတယ်။ဒါကြေလို့တိုက်ပွဲတွေပြန်ဖြစ်တယ်ဆိုလို့ရှိရင်လည်းအဲ့ဒါဥပုံကြချင်းအဖွဲ့အနေနဲ့သူတို့ပြောတဲ့ထုတ်ပြန်ထားတဲ့ပြင်ညာချက်တိုင်းမလိုက်နိုင်လို့ပဲဖြစ်တယ်လို့ပြောရမှာပဲ။ဖေဖော်ဝါရီလပြီးတော့တိုက်ပွဲဖြစ်အောင်လုပ်ခဲ့တာကပုံကြချင်းအဖွဲ့ရတယ်။ဒါမှမဟုတ်အဲ့တိုက်ပွဲတွေရပ်တော့ဖို့ဆိုရင်လည်းသူတို့ရဲ့မှားယွင်းတဲ့လုပ်ရက်တွေကိုရပ်တန့်မှာပဲဒီတိုက်ပွဲတွေရပ်တော့မှာပဲ။ဒီနဲ့ပုံတော့ရှင်းတဲ့အခြေအနေမရှိတော့ဘူး။ကတိကိုတကြိမ်ချိုးဖျက်ထားခဲ့ဘူးလေသူပြောရဲနောက်တစ်ခါတက်ပြောတဲ့ကတိကိုကျွန်တော်လိုလဲနေတော့ယူလို့မရဘူးပေါ့သူက2012ခုနှစ်မှာတော့သူတကယ်လို့လက်နဲ့ကိုင်စန့်ကျင်တယ်မလုပ်တော့ပါဘူးသူ့ကိုအဲ့လိုလွန်ကျင်းချမ်းသာကွန်ပြီးတော့ဆိုတော့တမရာကြီးကလွန်ကျင်းချမ်းသာကွန်ပေးခဲ့တယ်2009ခုနှစ်မှာရဲတွေကိုတတ်တဲ့ခုနဲ့ပတ်သက်လို့သူ့ကိုလွန်ကျင်းချမ်းသာကွန်ပေးခဲ့တယ်နောက်ကျတော့အဲ့လို2015ထဲမှာကျတော့ခင်ဗျားတို့သူ့ရဲ့တိုင်ပဲလက်နဲ့ကိုင်ပြီးတော့ကျူးကျော်တယ်အဲ့တော့ဒီလိုလူတယောက်ကပြောတဲ့စကားကိုကျွန်တော်လိုလိုမယုံနိုင်ဘူးစောင့်ကြည့်ရပါပဲ
ကိုကန်တက်ဖွဲ့တွေနဲ့တိုက်ပွဲတွေကြောင့်အိန္ဒိချင်းတရုတ်နိုင်ငံနဲ့အထီးဘုံတွေလက်နက်ကြီးကြီးတွေကြားရောက်ခဲ့တယ်လို့လူ9ယောက်အထီးသေဆုံးခဲ့ရတာပါပြီးခဲ့တဲ့သတင်းဖတ်ထဲမှာတော့တရုတ်နိုင်ငံရဲ့ဖိအားတွေနဲ့အတူ MNDAA ကိုကန်တက်ဖွဲ့တွေကတစ်ဖက်သက်အပြစ်ခတ်ရဲဆဲချောင်းကြီးညာခဲ့တာလည်းဖြစ်ပါတယ်တရုတ်ဆိုရအနေနဲ့ကတော့ကိုကန်တက်ဖွဲ့ရဲ့ကြီးညာချက်ကိုကြိုးဆိုတယ်လို့နေဆက်ဒေတာတင်ငင်ရေးအတွက်ဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းခဲ့တာပါဒါပေမဲ့လည်းတိုက်ပွဲတွေအဆုံးသတ်ဖို့ကြီးညာထားပြီးနောက်မှာပဲဒီကနေ့အထီးမြန်မာစစ်တပ်ဘက်ကဆက်လက်ထိုးစစ်စင်နေတော့မယ်လို့လေကိုကံအဖွဲ့ရဲ့ပြောခွင့်ရသူဦးထွန်းမြလင်းကပြောပါတယ
်ဒီနေ့ခဏတော့ကျွန်တော်ရသလားတော့ဒီနေ့ကလေတနေ့ကြီးနဲ့လမ်းပြတယ်ပြော BB111 ပတ်ဝန်းကျင်ပါပဲခင်ဗျာတော့သိုးစစ်လာစင်တာပါခင်ဗျာကျောင်းချင်းညာချက်မှာရှင်းပါတယ်ခင်ဗျာဒီတော့ကအဓိကဒီကိုတိုင်သိုးစစ်မစင်တာကိုပြောတာပါခင်ဗျာကိုကူခုခံကာကွယ်ဖို့အတွက်တော့ကျွန်တော်အဲ့ဒီမူစဲကန်ထားသေးပါခင်ဗျာဆိုတော့တို့သိုးစစ်လာစင်တယ်တို့ကလာတိုက်တယ်ဆိုရင်တော့ကျွန်တော်ပြန်ပြီးတော့ကိုကူခုခံရပါပါခင်ဗျာစင်ညာပြီးတော့နောက်တို့တုံ့ပြန်လာတာတိုက်ပွဲနဲ့တုံ့ပြန်တယ်ကောအဲဒီတော့တို့အနေနဲ့ကကျွန်တော်ပြန်ပြီးတော့စဉ်းစားရပါတယ်တကယ်ဝင်ချင်းရေလူလာတာဆိုတာဥစားကို
မြမအစိုးရကတော့နေဆက်ဒေတာလုံခြုံရေးအတွက်ဆောင်ရွက်တဲ့နေရာမှာတရုတ်နိုင်ငံရဲ့ရင်းနှီးမှုတွေကိုမထိခိုက်အောင်ဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့ပေမဲ့တိုင်းပြည်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလည်းကာကွယ်ဆောင်ရှောက်သွားမှာဖြစ်တဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောပါတယ
်တရုတ်နိုင်ငံပဲချောက်တော့ကျွန်တော်တို့ဘာမှမပြောလို့ပါဘူးကျွန်တော်တို့အချုပ်အခြာအာဏာနဲ့နေမီပိုင်ဆိုင်မှုကျူးကျော်တာလို့ရှင်ဘယ်နိုင်ငံကပဲထောက်ခံတာပဲအထောက်ခံတာပဲဘယ်နိုင်ငံတွေကကူညီတာပဲမကူညီတာလို့ကျွန်တော်တို့ကဘယ်လုံးဝမှချက်သွင်းမစဉ်းစားခဲ့ပါဘူးကိုယ်နိုင်ငံကိုယ်နေမီကိုကာကွယ်နိုင်ဖို့အတွက်ကျွန်တော်တို့ကတော့အစွမ်းကုန်ကျွန်တော်တို့ခုခံကာကွယ်မှာပဲအဲငင်းငင်းတော့သူရှင်တွေနေတိုင်းမူကြီး၅ချက်နဲ့တူနေတိုင်းဘယ်နိုင်ငံရဲ့ပြည်တွင်းရေးမှမဆက်ဖက်လို့ဘယ်နိုင်ငံရဲ့နေနေမိတ်ကိုမှကျွန်တော်တို့သူတို့တော့ဘာကိုကြွေးကြမရှိဘူး။ဒါမှလည်းနေစမ်းနေဒီကနေမှတိုက်ပွဲတွေဖြစ်နေကြမလို့ဟလာအကြောင်းကြောင်းကြောင်းတစ်ဖက်နိုင်ငံကိုကြောက်သွားမှဆိုတော့ကျွန်တော်တို့ဒီတူချင်းအစ်စ်မာရောသိုးဝချင်းအစ်စ်မာရောတပ်မတော်ချင်းအစ်စ်မာရောချစ်ချစ်ရေးကိုခြေခံပြီးတော့ဖြည့်ရှင်းဖို့အသင့်ရှိတယ်
ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစလို့လေးလာကျော်ကိုကန်လက်နက်ကိုင်တပ်ဖွဲ့ MNDAA နဲ့မြန်မာအစိုးရတပ်တို့ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်မှာတော့နှစ်ဖက်အကြဆုံးများပြီးတော့ဒေသခံပြည်သူတောင်းနဲ့ချီတရုတ်မြန်မာနယ်စပ်ဘက်နဲ့စစ်ဘေးဒဏ်လွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်ရှင်
မဆုမွန်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့ဒီကနေ့ညစင်ကာပူအမျိုးသားအကစားခွင့်မှာကျင်းပခဲ့တဲ့မြန်မာနဲ့ထိုင်းစီးကိန်းဘိုလ်လူပွဲနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့မှာရှိနေတဲ့ကျမတို့ရဲ့သတင်းထောက်ကိုစီသူကိုဓာတ်ရိုက်ဆက်သွယ်မေးမြန်းကြည့်ပါမယ်ရှင်ဒီကနေ့မှာပဲဒီတနိုင်ငံလုံးမှာဘောလုံးစီးကိန်းဘိုလ်လူပွဲကိုအားပေးအင်တိုက်အားထိုက်အားပေးခဲ့ကြတာပါဒီရန်ကုန်မြို့တော်ခမ်းမရှိမဟာဗန္ဓုလဘန်းချံထဲကဘောလုံးပြိသက်ထဲကိုကိုတိုင်သွားရောက်နေတဲ့ VOA သတင်းထောက်ကိုစီသူကိုလည်းဒီဘောလုံးပွဲမှာအားပေးခဲ့ကြတဲ့အခြေအနေလုံခြုံရေးအခြေအနေနောက်အခုမြန်မာရှုံးနိမ့်သွားတဲ့အတွက်ပြိသက်ကဘာတွေများတုံ့ပြန်ကြလဲဆိုတာတွေကိုမေးကြည့်ရအောင်ပါရှင်ကိုစီသူကြားပါလားရှင
်ဟုတ်ကဲ့ကြားပါခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ရှင်ကိုစီသူဒီကနေ့ဘောလုံးပွဲအားပေးကြတဲ့အခြေအနေကမြန်မာဘက်ကဒီရှုံးနိမ့်သွားတာဆိုတော့အခြေအနေဘယ်လိုရှိပါလဲရှင်အေးငင်းငိမ့်စိမ့်စိမ့်ပါပဲလားအေးဆေးဆေးပါပဲလားရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာဘက်ကတော့ဒီဘွဲ့လို့ပြောနေတဲ့စီးနဲ့အားပေးကြတယ်လို့ပြောမှာပါဒီဖြစ်မှာဘာလို့လဲပန်းချံမှာဆိုလဲပန်းချံအပြည့်ပြီးတော့အဲ့လမ်းမပေါ်မှာလဲအပြည့်တယ်ကိုလာပြီးအားပေးကြတော့ပါတို့ကတော့မြန်မာဘက်ဒီကနေ့အားပေးကြပါရဲအဲ့ဒီမဲ့ဘွေးရရှုံးတော့အားလုံးအမြဖြစ်ပြီးတော့အော်ဟစ်တာမျိုးအဲသူ့ရှာရှာဖြစ်တာမျိုးကလည်းတော့ချာ ့ပြာမျိုးအကြီးကြီးတက်တာမျိုးတော့ရှောက်ရအဲဒါမျိုးသူတို့ကလည်းချုပ်အများကြီးလည်းရှင်းထားတဲ့အဲကသူတို့ကရှင်းတော့လို့ပြောမှာပါဗျာအဲအဲ့ဒါကတော့ခရစ်တပ်ပိုင်းနဲ့လည်းပိုင်းနယ်လူပွဲမျိုးမှာအင်္ဂါရှုံးရင်ဆိုတဲ့စဉ်းစားလိုက်မှပြတ်မှာရှိပုံရပါတယ်ဗျာအခုတိတော့အချိန်ကတော့အေးစစ်ပဲအားလုံးလည်းအိမ်လို့ပြန်နေတဲ့အချိန်မှာရှိပါတယ်ဗျာ
ဟုတ်ကဲ့ရှင်ရန်ကုန်ကဒီရန်ကုန်မြို့တော်ကဒီပုံမှန်အဖြစ်တောင်မှဒီရင်ကျော်ပိတ်ဆို့မှုကတော်တော်လေးကိုခက်ခက်ခဲခဲဖြစ်နေတဲ့အနေအထားဆိုတော့အခုဒီလူစုခွဲလူအခုဒီပြိဋ္ဌတ်တွေပြန်냐ပြုကြတာမှာရောအဆင်ပြေပါရဲ့လားရှင
်အော်ဒီတကတော့ဒီမြို့လက်ကောင်မှာရှိနေတဲ့လူတွေဖြစ်တဲ့တော့တော်တော်လေးတော့ခက်ခက်ခဲခဲပြန်နေကြပါလားဗျာအသွားလာခက်ခဲသွားလာရင်းပြရတယ်ပိတ်ဖို့ဆောင်ရတယ်အကားရလည်းမလုံတော့သေးတော့ကျွတ်လည်းလမ်းမလမ်းပေါ်ကခုချင်းဒီကိုတော့လမ်းလျှောက်နေရတော့မှာပဲကြာဒါပေမဲ့ဆိုရင်းရန်ကိုသာပြန်လိုက်ခဲဟိုကကျွတ်လည်းပြန်သွားတော့ဆိုတော့အခုချီတော့လည်းခရင်ခရင်ကျွန်တော်ပြန်နေကြတဲ့သဘောပါဗျာဆိုတော့ခုချင်းလေးတော့ရှင်းနေပြီအားလုံးကအေးစေးရှိနေလို့ပြောမှာဗျာတခုပါပဲဘလုံးပွဲမပြီးခင်ကကျွတ်နေရာမှာညကျွတ်တချို့နေရာတွေမှာအပြစ်စီမီတက်တော့သွားတယ်လို့ကျွန်တော်တို့ကြားရတယ်ကြာအဲ့တော့အတန်းလေးနဲ့မိတဲ့ပေါ်တာအတန်းလေးနဲ့ထွက်လာတယ်ဘလုံးပွဲလက်ရှုပ်ကြီးရတယ်ပြတော့အတန်းလေးနဲ့ထွက်လာတယ်ဆိုတော့ကျွန်တော်တို့ခုချိန်ကြီးတိထားပါတယ်ဒါပေမဲ့တက္ကသိုလ်တုံးတရားတော့ခုချိန်ကြီးမကြားသေးပါဘူးဗျာ
ဟုတ်ကဲ့ရှင်နောက်တစ်ခါဒီမြန်မာဘက်ကထိုင်းအသင်းကဒီခြေစွမ်းရောပါရောဒီသုံးသက်သူတွေတော်တော်များများရောမြန်မာအသင်းဘက်ကရောပြောထားတာပါပဲဒီထိုင်းဘက်ကတော့ခြေစွမ်းတော်တော်ကောင်းတယ်မြန်မာဘက်ကကြိုးစားရမယ်လို့တော့ပြောထားပါတယ်ဒါပေမဲ့အခုတကယ်တမ်းရှုံးသွားတဲ့အပေါ်မှာရောဒီဟိုမဟာဗန္ဓုလပန်းချံထဲမှာကိုစီသူတို့အနားမှာရှိနေတဲ့ဘောလုံးပရိသတ်ပေါ့နော်ပွဲကြည့်ပရိသတ်ပြည်သူတွေကဘာတွေများပြောကြပါလဲရှင်ဒီအပေါ်မှာဘယ်လိုများသူတို့ရှုမြင်ကြပါလဲ
ရှုမြင်တဲ့ပုံစံရတော့မျိုးစုံပါဒီကျိုးတဲ့ထိုင်းချေစွမ်းကောင်းတယ်ပြီးတော့သူတို့ကဒီထိုင်းကတိုက်တဲ့တိုက်တဲ့ကူမြန်မာကကြက်ခံနေမဲ့ကြာတော့ရင်းညံတော့ပြီးတော့ကိုကြီးပြေးလိုက်တယ်အဲ့လိုလေကျွန်တော်တို့သုံးသက်တာတွေကြားပါတယ်နော်မြန်မာကုမာလေးကတော်လေးကဆန်းပြပြီးတော့ခါခွေးတယ်ဒါပေမဲ့နောက်တန်းကနင်းပေါက်လာတဲ့အတွက်ချင်းကြလာတဲ့အမြကိုးတွေပေးလိုက်တယ်ဆိုတာမျိုးသုံးသက်တော့ရှိပါတယ်ချုံကြီးသုံးသက်ကြတာကတော့ဆိုင်ကချီဆန်းနင်းနေပူတာလေဒီမှာကခက်စ်ကိုလည်းအားပေးကြတယ်ဆိုင်စ်ကိုလည်းအိုက်ပါပြီးကြတယ်ဒါပေမဲ့အတွေ့အကြုံပိုင်းဆိုင်ရာကိုတင်းစုဖွဲ့မှုပိုင်းဆိုင်ရာကိုနည်းနည်းလေးအားနေတဲ့အတွက်ဒီခိုင်းတဲ့ကိုရှုံနေရတာမျိုးသုံးသက်ကြပါတယ်ဗျာအဲကျောင်းပြည်သက်ဒီရောင်းရှိနေတဲ့ပြည်သက်တွေအားလုံးနဲ့တော့ညာတက်ကတော့မြန်မာရှုံးတာရှုံးတဲ့ပုံမှာအပြည့်မတင်ကြဘဲနဲ့ဒီဘုလူဘဲကိုရောက်လာအောင်ဆောင်းဆောင်ပြနေခဲ့တဲ့အတွက်ကိုပဲမြန်မာကိုအတော်လေးအပြည့်ကြတာကျွန်တော်တွေ့ရပါတယ်
။ဟုတ်ကဲ့ပါရှင်ကိုစီသူကျေးဇူးတင်ပါတယ်ရှင်။ဒါကတော့ဒီရန်ကုန်မြို့ဒီမဟာဗန္ဓုလပန်းချံတွဲမှာဘောလုံးပရိသတ်နဲ့အတူသွားရောက်ပြီးတော့သတင်းယူရင်းဘောလုံးပွဲအပြည့်ရင်ရောက်ရှိနေတဲ့ကျွန်မတို့ရဲ့သတင်းတော်ကိုစီသူကိုအတန်လွင့်ကန်းတဲ့ကနေဓာတ်ရိုက်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။
ကျောင်းအားရှာစီဂိန်းအားစားပြိုင်ပွဲမှာမြန်မာလူငယ်ဘောလုံးအသင်းဘောလူပွဲအထိတက်လာတဲ့အတွက်နှစ်ပေါင်းများစွာချန်ပီယံဘဝနဲ့လွဲခဲ့ရတဲ့အဖြစ်တွေအဆုံးသတ်ဖို့နီးစပ်လာနေပြီလားဒါဟာမြန်မာအားကစားပြန်လဲဥမော်လာစီမဲ့အားတက်စရာခြေလှမ်းတည့်လားနှစ်ပေါင်းများစွာနောက်ကျကျန်နေခဲ့တဲ့မြန်မာအားကစားရှေ့တန်းပြန်ရောက်လာဖို့ကြော်ဖြတ်စရာဘလူအတားအဆီးတွေစိန်ခေါ်မှုတွေကျန်နေသေးတယ်လဲဆိုတာကိုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-38-555 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်နဲ့ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။
မနေ့ပြန်အင်္ဂါနေ့ည9နာရီဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ဘာဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။ VOE ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လေသောရရှင်တို့အနေနဲ့တည်သိချင်းလက်ဆောင်တွေတောင်းလိုတဲ့ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့တင်းလာနေ့ညပိုင်းထုတ်လွှင့်ချက်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍကိုအရင်ဆုံးနားဆင်ကြရမှာပါ။ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာနဲ့အတူသူယုံချီရအစီအစဉ်မှာတော့ဘာအကြောင်းများပြောပြမိပါမှာလဲ။
သူတော်များများကပညာတစ်ခုခုကိုသင်ယူတယ်ဆိုလို့ရှိရင်အတန်းထဲမှာသင်လိုက်ပြီးသွားရင်ပြီးသွားပြီလို့ယုံကြည်ကြတယ
်။ဒါကတော့မနန်းချီဗျူအောင်ချိုရဲ့ယုံကြည်ရာဖြစ်ပါတယ်ရှင်။အစီအစဉ်နောက်ပိုင်းမှာတင်ပြပေးပါမယ်။အခုရင်းဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးခြင်းပါတယ်ရှင်။အမေရိကန်သမ္မတဘာရက်အိုဘားမားကကမကထပြုစီစဉ်တဲ့ YC Lee လို့ခေါ်တဲ့အရှိတောင်အရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့လူငယ်ခေါင်းဆောင်တွေကတအူးဖြစ်တဲ့ဆလိုက်မွန်ပီဟာစီးပွားရေးစွမ်းဆောင်ရည်မြင့်တင်မှုအစီအစဉ်မှာပါဝင်ခဲ့ပြီးအမေရိကန်အစိုးရရဲ့စီးပွားရေးဆိုင်ရာလုပ်ငန်းတွေကိုတလကြာလည်လာခွင့်ရခဲ့ပါတယ်။မြန်မာနိုင်ငံမှာ Friends of Nature Tour Company မှာတိုးမန်နေဂျာအဖြစ်တာဝန်ထမ်းဆောင်နေတဲ့ဆလိုက်မွန်ပီကသူ့ရဲ့အမေရိကန်ခီးစဉ်အကြောင်းအတွေ့အကြုံတွေနဲ့မြန်မာနိုင်ငံတွင်းကအခြေအနေတွေကိုနှိုင်းယှဉ်ပြောပြထားတာကိုအခုသတင်းဖတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကအပိုင်းနှစ်ညီကုန်းပိုင်းအဖြစ်နဲ့တင်ပြပေးထားပါတယ်ရှင
်။ဒီအခုလုံနေတဲ့ခီးသွားလုပ်ငန်းကလည်းတဘောအခုဆိုလို့ရှိရင်ဟို3-4 နှစ်ကြာလာပြီနည်းနည်းအတွေ့အကြုံလည်းပိုရလာပြီဆိုတော့ကွန်မွန်ပီသဘောသတိထားမိသလောက်ဆိုရင်ဒီခီးသွွားလုပ်ငန်းချင်းပြင်းနဲ့အပါအဝင်ပေါ့နော်ချင်းပြင်းနဲ့ကတော့ကွန်မွန်ပီတို့အဓိက focus လုပ်နေဒါပေမဲ့တခြားနယ်တွေမှာကောဘာဟိုဒီခီးသွွားလုပ်ငန်းတိုးတက်ဖွံ့ဖြိုးဖို့ဒီတဲ့ပို့ပြီးတော့တခြားဒီထိုင်းတို့ဘာလို့ဆိုရင်ခီးသွွားလုပ်ငန်းနဲ့သူကသူ့ရဲ့နိုင်ငံခြားဝင်ငွေကအများကြီးရတာလေတော်တော်လေးကိုမိကိုအားထားလို့ရတဲ့အနေထားရှိတယ်ဆိုတော့အဲ့လိုမျိုး level မျိုးထိရောက်ချက်ချင်းရောက်မလာသေးတာမှအဲ့လိုမျိုးအဆင့်ကိုရောက်လာအောင်ဘာတွေလိုအပ်ချက်တွေရှိသလဲဘယ်နေရာတွေကိုကောင်းအောင်လုပ်လဲဘယ်နေရာတွေမှာပြင်လိုက်ရင်တော့ငါတို့ဒီတဲ့ပို့ပြီးတိုးတက်မှာပဲဆိုတော့အမြင်မျိုးရှိသလားဘလို့အချက်တွေများတွေ့မိသလဲ
အော်ဒီလိုဗျဟုတ်ကဲ့ကျွန်တော်တို့ဒီမှာကျွန်တော်တို့နိုင်ငံမှာကပေါ့နော်ဒီခီးသွွားလုပ်ငန်းဆိုင်ဆိုင်ရာမှာကအများကြီးအလားအလာရှိတယ်လို့ပြောလို့ရတော့ပေါ့နော်ဒါပေမဲ့လို့ကျွန်တော်တို့မှာကအားနည်းချက်တွေကလည်းအများကြီးရှိတယ်ကျွန်တော်တို့ဒီအဓိကအားဖြင့် transportation ပိုင်းမှာပေါ့နော်တချို့ခီးတွေတွေကလည်းအမျိုးမျိုးဆိုတချို့ဆိုရင်ကားနဲ့မစီးချင်ပြီနဲ့လေနဲ့ပဲအချိန်တူတူတွေနဲ့9ရက်2ရက်5ရက်3ရက်နဲ့သွားချင်တဲ့လူလည်းရှိရတချို့ဆိုကားနဲ့ adventure tour နဲ့သွားချင်တဲ့လူလည်းရှိရဒါပေမဲ့လည်းအဲ့မှာခက်ခဲတဲ့ဟာတွေကကျတော့ဒီ hotel ပိုင်းဆိုင်ရာမှာပေါ့နော် service ပိုင်းဆိုင်ရာမှာကျွန်တော်တို့အားနည်းချက်တွေလည်းအများရှိရဒါကြတော့ဒီကျွန်တော်တို့ဒီအတွင်းပိုင်းရပါခါပေါ့နော်ပြီးတော့နောက်တစ်ခုကျွန်တော်တို့ကလိုအပ်ချက်တွေအများရှိသေးတာကကျွန်တော်တို့ဒီ tourism နဲ့ဆိုင်တဲ့ဝန်ကြီးဌာနတွေရောပြီးတော့ကျွန်တော်တို့ဒီကအပြင်အဆဒီassociation တွေပေါ့เนาะ guy အတင်းအခွင့်အရေးဆိုင်ရာမှာလဲကျွန်တော်တို့ဒီချက်ပို့ပြီးတော့เนาะ independent ဖြစ်ဖို့လိုပဲပြီးတော့အစိုးရကိုပဲအမြဲတမ်းအားကိုးနေရတဲ့ဟာကြီးကြတော့ကျွန်တော်တို့က tourism ပိုင်းမှာဆိုအဲ့ဒါကြီးဟိုအရန်အားနည်းချက်တွေတွေ့ကြည့်တာပေါ့เนาะကျွန်တော်တို့ဒီမှာဥပမာ tourism ကို promotion လုပ်တဲ့အတင်းအခွင့်အရေးဆိုရင်လဲဒီဘက်ကဆိုရင်ကျွန်တော်တို့ကတစ်ခုတည်းပဲရှိတဲ့ဟာမြန်မာ marketing tourism association ဆိုတာကြီးလဲတစ်ခုပဲရှိဒါပေမဲ့ဒီဘက်မှာကြတော့လဲဒီလိုမျိုးအောင်အောင်မြင်မြင်ဖြစ်ဖို့အတွက်ဆိုရင်လည်းကျွန်တော်တို့ဥပမာချင်းပြည်နယ်မှာဆိုရင်ချင်းပြည်နယ်ကို tourism ကို promotion လုပ်တဲ့ဒီကဒီ independent ဖြစ်တဲ့အဖွဲ့အစည်းလိုမျိုးပြီးတော့ရန်ကုန်မှာရန်ကုန်ကို focus လုပ်ပြီးတော့ tourism ဘိုင်းကို promotion လုပ်တဲ့အဖွဲ့အစည်း marketing လုပ်တဲ့အဖွဲ့အစည်းအဲ့လိုမျိုးပေါ့နော်တခြားအသေးစားလေးတွေနဲ့ကို promotion လုပ်နေတဲ့ဒီလိုမျိုး independent ဖြစ်တဲ့အဖွဲ့အစည်းတွေအများကြီးဖြစ်ဖို့လိုပါသေးတယ်ပေါ့နော်ဒီဘက်ကကျွန်တော်တို့လေ့လာတော့ဆရာဆိုရင်ဟိုဘက်ကကျွန်တော်တို့ China ဘက်ကိုပြန်ကြည့်မယ်ဆိုရင်လည်းပြီးတော့ကျွန်တော်တို့မှာကလည်းအားနည်းချက်တွေကပါလဲဆိုတော့ product ပိုင်းဆိုင်ရာမှာပေါ့နော် service ကိုဘယ်လိုပေးရမလဲပြီးတော့ဘယ်လို creative လုပ်ပြီးတော့ကျွန်တော်တို့ service ပေးရမလဲ ပြီးတော့ local income ကိုကျွန်တော်တို့ဘယ်လိုထိုးတက်အောင်လုပ်မယ်ဆိုတဲ့ပုံမှာအများကြီးကျွန်တော်လုပ်ဖို့လိုပါသေးတယ်ဟုတ်
ဟုတ်ကဲ့အခုအမေရိကန်နိုင်ငံကိုလည်းဒီ YC Lee အစီအစဉ်နဲ့တမရဝါမာကလုပ်ပေးတဲ့အစီအစဉ်နဲ့ဒီမှာလာရောက်လေ့လာခွင့်ရတယ်ကိုယ့်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပဲဟောပေါ့အမြင်ကျအောင်အတွေ့အကြုံများအောင်လေ့လာခွင့်အမေရိကန်နိုင်ငံရဲ့အခြေအနေတွေလေ့လာခွင့်ရတယ်ဆိုတော့ဒီခီးစဉ်ကကိုမွန်ပြီးရဲ့ဒီခီးသွားလုပ်ငန်းဘယ်လောက်များအထောက်အကူပြုမယ်လို့ထင်တယ်လဲအကျိုးရှိသလား
အော်ဟုတ်ကဲ့အကျိုးအများကြီးရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီမှာတိုးတက်ပြီးတဲ့နိုင်ငံဆိုတော့လေတိုးတက်ပြီးကြတဲ့နိုင်ငံတွေမှာကျွန်တော်တို့ဆိုစင်လုံငန်းပိုင်းဆိုင်ရာဘလို့အလုံးလုံးပေးတယ်ပေါ့နော်ဥပမာဆိုရင်ကျွန်တော်ကအိုကလာဟိုမာစတိတ်ကဒီသူတို့ရဲ့အစိုးရပေါ့နော်ဒီပြည်နယ်အစိုးရရဲ့ tourism department မှာလည်းကျွန်တော်အလုံးလုံးဟာပေါ့နှစ်ရက်သုံးရက်လောက်ပေါ့နော်အဲ့မှာအလုံးတင်ပုံစံနဲ့ကျွန်တော်ဝင်လုပ်လို့ရတယ်ပြီးတော့ကျွန်တော်ဒီဘက်ကအိုကလာဟိုမာမှာရှိနေတဲ့ဒီ Chickasaw ဒီလူနေစုပေါ့နော် Chickasaw လူမျိုး American Native တွေရဲ့သူတို့ဒီ tourism ပိုင်းဆိုင်ရာ business ဘလို့လုပ်တယ်လဲဒီဘွားဘလို့လောက်ကင်ကြတယ်လဲသူတို့ရဲ့ culture နဲ့ရင်းတင်းမှုတွေကိုကျွန်တော်တို့ promotion လုပ်တယ်လေအဲ့လိုမျိုးပေါ့နော်ပြောအဲ့ဒါကြီးကျွန်တော်အများကြီးနဲ့တာခဲ့ရတော့ကျွန်တော်တို့ဒီမှာကျွန်တော်ဒီမြန်မာနိုင်ငံမှာပြန်လဲပြီးတော့အထောက်ချလို့ရမယ့်ဟာတွေတော့အများကြီးရှိရပေါ့နော်ဒါပေမဲ့တစ်ဖက်ကပြန်ချင်းစားကြည့်ပြန်ကြည့်ရင်လဲကျွန်တော်တို့မှာကလည်းအဲ့လိုမျိုးဖြစ်ဖို့အတွက် infrastructure တွေလိုသေးတယ်ပြီးတော့ကျွန်တော်တို့ဒီ skill soft skill ပိုင်းဆိုင်ရာမှာအများကြီးကိုကျွန်တော်တို့စူးစမ်းရအောင်ပါဗောနော်ဒါပေမဲ့ဒီဘက်ကကျွန်တော်လာတဲ့ဒီအမေရိကန်ခီးစင်မှာကျတော့ကျွန်တော်တို့အများကြီးသူတို့ဘာတွေလုပ်တယ်လဲပြီးတော့သူတို့ရုံးမှာဘာတွေ system တွေသုံးတယ်လဲဘယ်လို marketing လုပ်တယ်လဲဘယ်လို promotion လုပ်တယ်လဲဆိုတာဟဲ့ကာစားသူတို့ကပွန့်ပွန့်လင်းလင်းပြောတဲ့ခါကျတော့ကျွန်တော်တို့ရဲ့ဒီ teaching နဲ့စိတ်တွေလည်းအများကြီးပေါ်လာတာဗောနော်ပြီးတော့ကျွန်တော်တို့ကိုလည်းအားပေးတာဗောနော်အားကောင်းတယ်ကောင်းတယ်ဆိုပြီးမှအားပေးတဲ့ခါကျတော့ကိုယ်တို့လည်းကျွန်တော်တို့သူတို့ဆရာနဲ့အများကြီးတင်ယူလေးလာခွင့်ရပါတယ်ဟုတ်
ကွန်ပီးဆိုတော့နောက်ဟိုတခြားလူငယ်တွေကွန်မွန်ပြီးတော့လူမျိုးတခြားလူငယ်တွေလည်းဟိုဒီလိုမျိုးအခွင့်အရေးတွေရအောင်ကွန်မွန်ပြီးဒီအစီအစဉ်မှာဘလို့ပါခဲ့တယ်ဆိုတာလေးကိုအချင်းချင်းပြောပြလို့ရမလားဘလို့လျှောက်ခဲ့တယ်အဲ့တော့ဒီအစီအစဉ်ကိုဒီ YC League အစီအစဉ်ကိုဘလို့ကြားတယ်ဘလို့လျှောက်တယ်ဘလို့အရွေးခံရတယ်ဆိုတာလေးကိုလေဟိုကြံတဲ့လူတွေလည်းလျှောက်ချင်လျှောက်လို့လွယ်အောင်သူတို့လည်းကြားဘူးတယ်သိဘူးတယ်ဆိုလို့ရှိရင်လျှောက်လို့ရအောင်အချင်းချင်းလေးပြောပြလို့ရမလားဗျ
ဟုတ်ကဲ့ရပါတယ်ဟုတ်ကျွန်တော်ကလေဒီအိုဘားမားအရင်တစ်ခေါက်တုန်းကလာခဲ့တုန်းကကျွန်တော်ကရုံးကလည်းအစ်စ်ကပြန်စနေစိမ့်ဆိုတော့ကျွန်တော်တော့သွားတော့သွားတင်ဒါပေမဲ့ရုံးအလုံးနဲ့ဆိုင်ဆိုတော့သွားလည်းမသွားနိုင်ဘူးပေါ့နော်ဒါပေမဲ့ကျွန်တော်အင်တာနက်သုံးနေတဲ့အချိန်ကျရင်ကျွန်တော်အင်တာနက်ရဲ့ Facebook နဲ့သုံးနေပြီးရောကျွန်တော်တို့ကဒီ American Embassy ရဲ့ Internet တန်ရုံးမှာရှိတဲ့ website တွေကိုလည်းအများဝင်ကြည့်ဖြစ်တယ်ပြီးတော့ကျွန်တော်တို့ဒီ Facebook မှာဆို page တွေကိုပေါ့နော် like လုပ်ပေးမှာအဲ့ဒီ like လုပ်ပေးတဲ့အချိန်ကျတော့ information တွေဟိုအမေရိကန်ကို Facebook ပေါ်မှာအမေရိကန်တက်လာတဲ့ခါကျတော့အဲ့ဒီ website program ကိုတည်တာပေါ့နော်ပြီးတော့ဒါပေမဲ့ပထမအဦးဆုံးတည်တာကတော့ဒီနိုင်ငံရေးနဲ့ဆိုင်တဲ့ဟာပေါ့နော်ဒီ capacity building နဲ့ဆိုင်တဲ့ဟာတွေပဲတွေ့ရတဲ့ခါကျတော့ကိုယ်တွေလည်းတခါဟိုကိုယ်နဲ့ဆိုင်တဲ့ဟာတွေပဲကိုရွေးချင်တာပေါ့နော်အဲ့ဒါဆိုတော့ကျွန်တော်ဒီ entrepreneurship နဲ့ဆိုင်တဲ့ economic empowerment ကဒီကျွန်တော်တွေ့လိုက်တဲ့ခါကျတော့ကျွန်တော် email ကနေလေတငယ်ချင်း accounting စီကနေ forward လုပ်တာရတယ်ပြီးတော့ကျွန်တော်ဒီ embassy ကမှလည်း register ကျွန်တော် member ဝင်ဖြစ်တာပေါ့နော်ဒီ free member ဆိုတော့လေအဲ့မှာကျွန်တော် register လုပ်တယ်အဲ့ဒီမှာပဲကျွန်တော်ဝင်လျှောက်ဖြစ်တာပေါ့နော်ဒါမဲ့အဲ့ဒါဘာဖြစ်လို့ဝင်လျှောက်တာလဲအဲ့ဒါ economic နဲ့ဆိုင်တဲ့ဟာဆိုကျွန်တော်စိတ်ဝင်စားတဲ့အရာလေးပေါ့နော်အဲ့မှာဆိုရင်ကျွန်တော်တို့ဒီ economic နဲ့ရှိတဲ့ civic engagement နဲ့လည်းရှိတဲ့အမျိုးမျိုးရှိတာပေါ့နော်အဲ့ဒါမှာကိုကြိုက်တာတဲ့ဟာဒီရွေးပြီးမှကိုကဝင်လျှောက်တာပေါ့နော်အဲပြီးတော့သူတို့ဒီကြတော့ interview အစားလေး application နဲ့အများကြီး form ဖြည့်ရတာပေါ့နော်ဒီမှာရှိတဲ့ American ကဒီဟိုပညာရေးစနစ်ပုံစံအတိုင်းကိုလည်းပါစိတ်ဝင်စားတဲ့အကြောင်းရင်းလည်းရေးရတယ်ပြီးတော့ကိုယ့်ရဲ့နောက်ခံ background အကြောင်းရင်းလည်းရေးရတယ်ပြီးတော့အနာဂတ်မှာပါ dream ရှိရဲ့ပေါ့နော်အဲ့ဒါတွေကစားအသေးစိတ်ကစားရေးရတယ်အော်အဲ့လိုမျိုးနော်ဒီလိုပဲတော့ဝင်လျှောက်ဖြစ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာ economic နဲ့ economic empowerment နဲ့ဆိုင်တဲ့ဟာက empowerment နဲ့ဆိုင်တဲ့ဟာလူ9ယောက်အရွေးခံရတာပေါ့နော်
ကိုယ်စော်ဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးခဏဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းတိုင်းမှာပုံမှန်နားဆင်နိုင်ကြပါတယ်ရှင်အခုကတော့သတင်းပတ်စဉ်ခဏတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်မတ်စုမြတ်မွန်စီစဉ်တင်ဆက်ထားပါတယ်ရှင
် ကလေးတွေကတော့နှီးပညာနဲ့ပတ်သက်တော်တော်လေးရှေ့ပြေးကြတယ်ကိုသားညုံကြီ
းအဲ့ဒါတော့သိကြတယ်မဆုမြမုံကြီးဘာတွေပေါ်နေပြီလဲဘလို့တိုးရမှာလဲဆိုတာကိုတို့ကသိပြီးနေပြီလေကျွန်တော်တို့ကဘယ်ဟာကဘလို့လဲဆိုတာကိုသိအောင်လေ့လာနေတော့မှရှိသေးတယ်တို့ကကြွမ်းကျင်နေကြပြီ
အခုလဲကြည့်လေလူမှုကွန်ရက်တွေမှာဒီ hashtag ဆိုပြီးတော့သုံးကြတဲ့ hash သင်္ကေတကUK ကကလေးတွေကြားမှာအသုံးအများဆုံးအသုံးနှုန်းဖြစ်တယ်လို့ Oxford အဘိဓမ္မာကိုထုတ်တဲ့ Oxford University Press ကသတ်မှတ်လိုက်တယ်လေဒီ Oxford University Press ကိုတော့အတူကောက် OUB လို့လည်းပြောကြတယ
် Oxford University Press ဆိုတာဒီ Oxford တက္ကသိုလ်ကြီးကထုတ်ဝေထဏာမဟုတ်လားဗျထုတ်ဝေလောကမှာတော့ထင်ကြရပဲလေပညာရေးသုတေသနရုံးနဲ့ဆိုင်တဲ့စာအုပ်စာတမ်းတွေထုတ်ဝေတဲ့နေရာမှာနာမည်ကြီးပေါ့ Cambridge University Press ထုတ်ဝေပြီးလို့ရှိရင်ကမ္ဘာမှာဒုတိယသက်တမ်းအကြဆုံးထုတ်ဝေလုပ်ငန်းတစ်ခုပဲဗ
ျဟုတ်တယ်ရှင်အဲ့ဒါကြောင့်လဲ OUB ကဗြိတိန်ကလေးတွေရဲ့ဘဝအကြောင်းနဲ့အင်္ဂလိပ်စာကိုသူတို့ဘယ်လိုမျိုးတီထွင်သုံးနှုန်းကြရဲဆိုတာသုံးသပ်ပြီးတော့ hashtag ဟာဒီ UK ကလေးတွေအသုံးအများဆုံးဖြစ်တယ်လို့သတ်မှတ်ခဲ့တာပေါ့ BBC Radio 2အတန်လွှင့် line ကဒီနှစ်တိုင်းကလေးပုံရဲ့အရေးပြိုင်ပွဲကိုလုပ်တယ်ရှင် UK တစ်ခုလုံးမှရှိတဲ့ကလေးတွေကြားမှာစာလုံးရေ900မကျော်အောင်လို့ရေးရတဲ့ပုံပြင်တို့ပြိုင်ပွဲပါအခု2015မှာဝင်ပြိုင်ကြတဲ့ကလေးတွေကနေပြီးတော့အသက်5နှစ်ကနေပြီးတော့73နှစ်အတွင်းမှာရှိတဲ့ကလေးတွေရဲ့ပုံပြင်ပေါင်း 32,000 ကျော်ကိုဒီ Oxford University Press ထုတ်ဝေရေးကလေ့လာသုံးသပ်ခဲ့တာပဲရှင
် Hashtag ဆိုတာက Twitter ပေါ်မှာတွေ့လို့ကြရင်ရေးထားတဲ့အကြောင်းအရာတွေကိုပြန်ရှာကြည့်လို့ရှိရင်လွယ်အောင်လို့သုံးတဲ့ Hash သင်္ကေတမဟုတ်လားဗျကလေးတွေကပုံနေတဲ့မှာဘယ်လိုမျိုးထည့်သုံးကြတာရောမြ
ကိုသားညုံပြောသလိုပဲလေ hashtag ဆိုတာလူမှုကွန်ရက်တွေပေါ်မှာဒီအထူးသဖြင့်ကတော့ဒီ Twitter ပေါ်မှာရေးထားတာကိုတခုခုပြန်ချာရလွယ်အောင်လို့စက်လုံးတွေရဲ့ရှေ့မှာတက်တဲ့သင်္ကေတပါဥပမာကိုကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတိုင်းမှာဒီ hashtag ဘာမှာ hashtag မြန်မာလို့ရေးထားလိုက်တယ်ထားပါတော့ကျွန်တော်ကမြန်မာအစားအသောက်တွေကိုလွှမ်းလို့ရေးတယ်ဆိုပါစို့ missing Burmese foods hashtag ဘာမှာလို့ရေးပြီးတော့ post လုပ်ထားလိုက်မယ်နောက်ကိုသားညုံကလည်းမြမအလားလို့ရေးတဲ့အခါမှာဒီ beauty of မြမ hashtag ဘာမှာလို့ရေးပြီးတော့ post လုပ်လိုက်မယ်ဆိုလို့ရှိရင်ဒီ Twitter ပေါ်မှာ hashtag ဘာမှာလို့ရှာတိုင်းမှာကျွန်တော်ရေးထားတဲ့ post ရောကိုသားညုံရေးထားတဲ့ post ရောတခြားဒီ hashtag ဘာမှာဆိုပြီးတော့ရေးထားတဲ့ post တွေရောရှိသမျှအားလုံးကပြန်ပေါ်လာလိမ့်မယ်အဲ့ဒါလူမှုကွန်ရက်ပေါ်မှာ hashtag သုံးရတဲ့သဘောတရားပဲများသောအားဖြင့်ကတော့ဒီလက်ရှိမှာခေတ်စားနေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ hashtag လုပ်ကြတာများပါတယ်အခုဆိုလို့ရှိရင် hashtag FIFA ခေတ်အစားဆုံးပေါ့
ဒါဆိုရင်တော့ပုံပြင်ပြိုင်ပွဲဝင်ကြတဲ့ကလေးတွေကဘလို့ tweet လုပ်ရမယ်ဆိုတာကိုသိနေကြတဲ့ကလေးတွေဖြစ်ရမယ်ဗျ
Oxford University Press ထုတ်ဝေရေးကဒီကလေးအပြည့်တန်ဆိုင်ရာအကြီးအကဲ Vanita Gupta ရဲ့အပြောကို UK ထုတ် Guardian သတင်းစာကြီးထဲမှာဖော်ပြတဲ့အတိုင်းပြောရရင်တော့ကလေးတွေဟာတဲ့ဒီ Twitter ကိုသုံးနေကြတာမဟုတ်တလို့ tweet လုပ်နေကြတာလည်းမဟုတ်ပေမဲ့လို့သူတို့ပြောချင်တဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့မှပို့ပြီးတော့လင်းထက်သွားအောင်နောက်ပို့ပြီးတော့ပေါ်လွင်သွားအောင်လို့hashtag ဆိုတဲ့အသုံးအနှုန်းနဲ့ hash သင်္ကေတကိုသုံးကြတာဖြစ်ပါတယ်တဲ့ဥပမာကျွန်တော်ကတော့အစားခံရမယ်ဆိုတာသိနေပြီလို့ရေးထားတဲ့နောက်မှာ hashtag သိပ်ကိုကြောက်လန့်စရာကောင်းပါတယ်ဆိုတာမျိုးထပ်ဖြည့်ပြီးတော့မှသူတို့ရဲ့ခံစားချက်ကိုပေါ်လွင်သွားအောင်လို့ထပ်ပြီးတော့ရေးလိုက်တာမျိုးပါဒီလေးလာချက်ကိုကြည့်လို့ရှိရင်ဗြိတိန်ကကလေးတွေဟာစကလုံးအသုံးအနှုန်းတွေကျွဲဝကြတယ်တကယ်ကိုတီထွင်ဖန်တီးညံရှိကြတာကိုတွေ့ရပါတယ်တဲ့
ဒီလေးလာချက်နဲ့ပတ်သက်လို့ UUP ရဲ့ထုတ်ပြန်ချက်ကိုတော့ကျွန်တော်ဖတ်လိုက်ရတယ်ဗျဒီလက်ကင် mobile phone တို့ tablet computer တို့နဲ့ဆိုင်တဲ့ mobile technology နည်းပညာတွေလူမှုကွန်ရက်တွေကအခုဒီ2015ပြိုင်ပွဲဝင်ပုံမြင်တွေအပေါ်မှာအများကြီးကိုလွှမ်းမိုးမှုရှိနေတာကိုတွေ့ရတယ်တဲ့မဆုမြမွေ
ဟုတ်တယ်ရှင်ဒီ YouTube တို့ Snapchat တို့ Selfie တို့ Blog တို့ Instagram တို့ Emoji ဒီ WhatsApp စတဲ့အသုံးနှုန်းတွေကပြီးခဲ့တဲ့တစ်နှစ်အတွင်းမှာကလေးတွေအသုံးအများဆုံးစကလုံး20ထဲမှာတိတိတသားများလာတာကိုတွေ့ရပါတယ်တဲ့နောက်ပြီးတော့ဒီအလှပြင်းကြီးကိုဗီဒီယိုအတိုလေးတွေရိုက်ရိုက်ပြီးတော့တင်တဲ့ဗီဒီယိုဘလော့ဂါဖလော့ဂါပေါ့ခေတ်အသုံးနှုန်းနဲ့ပြောရရင်တော့ဖလော့ဂါဆိုဝဲလာရဲ့နာမည်လည်းပါသေးတယ်
ဒီနည်းပညာတွေလူမှုကွန်ရက်တွေကိုကောင်းကောင်းနားလည်ပြီးတော့သုံးတတ်တဲ့လူငယ်တွေကိုလည်းထက်ဝက်လောက်ကအားကျကြတယ်တဲ့လက်ရှိမှာရှေ့ပြေးနေတဲ့နည်းပညာတွေကိုပဲလူငယ်တွေကဘလောက်စိတ်ဝင်စားရှိနေတယ်လဲဆိုတော့ MP3 နောက် PlayStation iPod Nintendo BlackBerry နဲ့ TV ဆိုတဲ့စကလုံးတွေသုံးတာတော့မှဆယ်ရာခိုင်နှုန်းကျသွားတယ်တဲ့
ဗြိတိန်ကလေးတွေရဲ့စိတ်ဝင်စားမှုကနည်းပညာတွေနဲ့မကဘူးဒီလက်ရှိမှာဖြစ်နေတဲ့အကြောင်းအရာတွေပေါ်မှာလည်းစိတ်ဝင်စားရှိကြတာတွေ့ရတယ်ရှင်ဒီသူတို့ရဲ့ပုံပြင်တိုလေးတွေထဲမှာဒီမလေးရှားလေကြောင်းလိုင်းကအစားအီဘိုလာရောဂါအကြောင်းယူကရိန်းအကြောင်းဆီးရီးယားအကြောင်းတွေလည်းပါသေးတယ်ရှင
်အဲဒါကြောင့်ဒီကလေးအော့စပို့အပိဒံဆိုင်ရာကြီးကဲဗီနီတာဂူပတာကပြောတာကလူမှုကွန်ရက်တွေပေါ်မှာပြောနေကြတဲ့စကားတွေကိုသူတို့ဖန်တီးရေးထားတဲ့အထဲမှာစစ်ကူးကောင်းကောင်းနဲ့ကွန်မြူရေးနိုင်ကြလို့ကလေးတွေဟာတကယ့်ကိုတီထွင်ဖန်တီးနိုင်ကြသူလေးတွေဖြစ်တယ်လို့ပြောတာပဲသူတို့အထင်ကြီးစရာဖြစ်ဆုံးကတော့သူတို့ရေးတဲ့ဇလန်းကိုပို့ပြီးတော့ရတာမြောက်အောင်လို့စကလုံးတစ်တူကိုဖန်တီးတယ်။နောက်တိထားတဲ့စကလုံးတွေကိုရောဆက်ပြီးတော့ရေးနိုင်ကြတာပါတဲ့
ထရာမာအောက်စဖို့ယူနီဗာစီတီပရက်စ်ကလိလာတာကအသက်၅နှစ်ကနေပြီးတော့၃၃နှစ်ကြားမှာရှိတဲ့ကလေးတွေမှပဲ hashtag ဆိုတဲ့အသုံးမျိုးတောင်မှသူတို့ကြားမှာအသုံးအများဆုံးလို့သတ်မှတ်ရတဲ့အထိပဲဆယ်ကျော်တဲ့အရွယ်တွေဆိုရင်တော့ဘလောက်တောင်နီးပညာရှေ့ပြေးနေမှမသိဘူ
းဒါနဲ့မဆွေမြမွေရည်ဒီ hashtag ကဘယ်ကနေဘလို့စပေါ်လာတာလဲဗျအဲ့ဒီ hash တင်ကြတာပုံလေးကဟိုးရင်ကလေးကတော့ဒီတယ်လီဖုန်းမနေပေါ်မှာအမြဲတွတ်တွတ်နေတာသိထားမိတယ်2014တုန်းကဒီ Oxford English အပီတံမှာသကလုံးအစ်စ်အနေနဲ့တော့မှထည့်ခဲ့တယ်မဟုတ်လားဗ
ျ Twitter လူမှုကွန်ရက်ကစတာပဲရှင် Twitter ဆိုတာဒီကိုရေးချင်တာကိုစက်လုံးရဲ့140မကျော်လို့ရေးပြလို့ရတဲ့ micro blog လည်းဖြစ်တယ်မလားအဲ့လိုရေးကြတဲ့နေရာမှာဒီကိုရေးချင်တဲ့အကြောင်းအရာနဲ့ဆိုင်တဲ့ခေါင်းစဉ်အဓိကစက်လုံးတို့ကိုပြန်ရှာလို့ရအောင်လို့ hashtag ကိုသုံးကြတာပဲသူတို့ပြောကြတဲ့အကြောင်းအရာတွေကိုကဏ္ဍခွဲထားနိုင်ဖို့အတွက်ကို Twitter သုံးကြတဲ့သူတွေကပဲထွင်ခဲ့တာရှင်
ခုတော့ဒီတခြားလူမှုကွန်ရက်တွေမှာလည်း hashtag တွေသုံးလာကြတာတွေ့နေရပြီဗျ
။ဓာတ်ပုံတွေမျှဝေကြတဲ့ Instagram လူမှုကွန်ရက်မှာဆိုရင်ကိုတင်တဲ့ပုံကို hashtag တက်ပြီးတော့နာမည်ပေးထားလို့ရှိရင်အဲ့နာမည်နဲ့အချိန်မရပြန်ချလို့ရတယ်လေ။ Smart လက်ကင် mobile phone သုံးကြသူတော်တော်များများနဲ့အကျွမ်းတဝင်ရှိပြီးဖြစ်နေတဲ့ hashtag ဆိုတဲ့သင်္ကေတကအခုတော့ Britain ကကလေးတွေကြားမှာ2015မှာအသုံးအများဆုံးအသုံးအနှုန်းလို့ Oxford University Press ထုတ်ဝေရေးကသတ်မှတ်လိုက်ပါလိမ့်ရှင်။
မဆုမြတ်မှုစီစဉ်ပြီးကိုသားညုံကူညီတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုတော့ရေဒီယိုကနေထုတ်လွှင့်ပေးနေသလိုပဲကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ barmis.voanews.com မှာလည်းအသံဖိုင်နဲ့ရောစာနဲ့ပါဖော်ပြထားတာမျိုးလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုကတော့သတင်းပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးမယ်ထဲအခုတခါတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့တက်တန့်ရောက်သတင်းလွှာကိုနားဆင်ကြရအောင်ပါရှင်။
အလုံးစိလက်ပြောရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်အောင်သတင်းလာမှာတော့ဗြိတိန်တော်ဝင်မင်းသားလယ်ရီတယောက်အဆိုတော်လေဒီဂါဂါနဲ့ဘယ်မှာတွေ့ကြပါလဲအမေရိကန်ပြည်အောင်စုမှာလူကြိုက်များနေတဲ့ရုပ်ရှင်ကားများဒီလိုမျိုးကဘာတော်လားကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုအမှုပညာလောကကသတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါဗြိတိန်နိုင်ငံမှာရေရှည်အတွက်ကျန်းမာရေးဆိုင်ရာချုပ်ရင်းချက်တွေရှိတဲ့ကလေးတွေအတွက်ရမုံငွေဖြောပြပွဲတစ်ပွဲကိုဇွန်လ8ရက်နေ့တနင်္လာနေ့မှာလန်ဒန်မြို့တော်မှာကျင်းပတော့ကမ္ဘာဂီတာဆူပါစတာလေဒီဂါဂါဂီတာဆန်ချိန်တွေချိုးထားတဲ့ဝိုင်းရုံအစိုးရကြီးဒိုဒင်းဘန်နက်တို့ကိုဗြိတိန်ရှာတော်ဝင်မင်းသားဟယ်ရီကပွဲမစခင်မှာတွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။ World Time Brahita အဖွဲ့ရမုံငွေရှာပွဲမှာဖြောပြခဲ့ကြတဲ့သူတို့နှစ်ဦးရဲ့စေနာဝင်တဲ့လောရက်တွေကိုကျေးဇူးတင်ကြောင်းဒီဘရာဟီတာအဖွဲ့ရဲ့နာယကဖြစ်တဲ့မင်းသားဟယ်ရီကပြောသွားခဲ့တာဖြစ်ပါတယ်။နောက်ထပ်တော်ဝင်သတင်းတစ်ပုဒ်ကတော့နောက်ဆုံးဖွားမြင်လိုက်တဲ့ဗြိတိန်ရှာတော်ဝင်မင်းသမီးလေးရှားလက်ရဲ့သတင်းပါပဲ။တလောကပဲဖွားမြင်လာတဲ့တလားသမီးမင်းသမီးလေးရှားလက်ကိုမိဘနှစ်ပါးဖြစ်တဲ့ Cambridge နယ်စားနဲ့နယ်စားကတော်ဝီလျံနဲ့ကိတ်ကဇူလိုင်လ5ရက်နေ့မှာနှစ်ချင်းမင်္ဂလာပြုမယ်လို့ဇူလိုင်5ရက်နေ့ကပဲကန်ဆယ်တဲ့နန်းတော်ကကြေညာသွားတာပါ။မင်းသားဝီလျံနဲ့ကိတ်တို့မိသားစုနေထိုင်တဲ့ Norfolk ပြည်နယ်ကမြေမာကြီးရဲ့ဆန်ဒဟမ်ဆိုင်ကစိန့်မယ်ရီမက်ဂဒလင်ဘုရားကျောင်းမှာနှစ်ချင်းပြုမှာပါ။ Canterbury ဂိုင်းချုပ်ဘုန်းတော်ကြီး Justin Welby ကနှစ်ချင်းမင်္ဂလာပြုပေးမှာဖြစ်ပါတယ်။မင်းသမီးလေး Charlotte ကိုမေလ2ရက်နေ့ကလန်ဒန်မြို့တော်စိန့်မယ်ရီဆေးရုံမှာဖွားမြင်တာဖြစ်ပြီးတော့သူကဗြိတိန်ရှာထီးနန်းဆက်ခံရမယ့်သူစီးမှာစရုထမြောင်နေရာမှာရှိပါတယ်။သူ့ရဲ့ဘိုးတော်အရှိမင်းသား Charles သူဖခင်ဝီလျံသူ့ရဲ့အကိုကြီး George တို့ကသူ့ရဲ့ရှေ့မှာရှိတာပါအကိုဖြစ်တဲ့မင်းသား George ကိုလည်းဖုန်းတော်ကြီး Justin Welby ကပဲ Saint James နန်းတော်က Royal ဘုရားကျောင်းမှာ2013အောက်တိုဘာမှာနှစ်ချင်းပြုပေးခဲ့တာဖြစ်ပါလိမ့်ရှင
်
ဟောင်ကောင်ကလက်ဝဲရည်နာဒီဇိုင်းကော်မတီ etcetera ရဲ့ဒီဇိုင်းဖန်တီးရဲ့ပဒမားနယ်စင်လဲဆွဲကိုဟောင်ကောင်မှာဇွန်လ2ရက်နေ့က Christie Leland ကရောင်းချတော့ American Dollar 73သန်းရရှိပြီးတော့ကမ္ဘာစင်ချင်းတင်သွားပါတယ်။ Leland ဘွဲမှာတော့ပစ္စည်းဝယ်ယူခြင်းနဲ့တထေးတွေဖုန်းနဲ့အပြန်လည်ပြောဆိုဆွေးနွေးပြီးတော့ပွဲစားပြီး10မိနစ်အတွင်းမှာပဲရောင်းထွက်သွားတာကြောင့်ဒီပဒမားကိုဘလောက်တောင်မှလူတွေလိုချင်နေကြလဲဆိုတာသိရှိနိုင်တယ်လို့ Christie Leland ကရဲ့နိုင်ငံတကာလက်ဝဲရည်နာဌာနမှူး Rahul Gadakia ကပြောပါတယ
် 88,500,000 sold for you Vicky Ruby necklace was comprised of fine
rubies from Burma, which is the rarest source of rubies in the world.
အရေးသွေးကြတဲ့အကောင်းဆုံးပရမညာနဲ့လောက်ထားတဲ့ဒီပရက်ကအလှဆုံးပရမညာအရေးသွေးထွက်တဲ့မြမကြီးကပရမညာတွေနဲ့ပါအသွေးကအရင်ကြပြီးတော့ဒီဇိုင်နာအက်ဒမွန်ချန်းကလည်းစိတ်နဲ့တွဲဖက်ပြီးတော့ဒီပရက်ကိုဖန်တီးပေးထားတာပါဒီပရက်ကိုရောင်းလိုက်ရတဲ့အမေရိကန်ဒေါ်လာ73သန်းဆိုတာကကမ္ဘာလေလံပွဲတွေမှာဒီလိုပရက်မျိုးရောင်းချရသမျှဈေးထဲမှာအမြင့်ဆုံးရတာပါဈေးတော်တော်ကိုရပါတယ်လို့မစ္စတာကာရာကီယာကလေလံပွဲအပြီးမှာပြောသွားခဲ့ပါတယ်ရှင်
I just hear my mom's voice. Give up on your dreams, Susan. Just to write that in my lunchbox.
ခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာအမေရိကန်ပြည်အောင်စုမှာလူကြီးအများဆုံးရုပ်ရှင်ဇာတ်ကားတွေကိုကြောပြပေးကြပါတယ်။ Fox ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကရိုက်ကူးတဲ့ Spy ရုပ်ရှင်ကမှရုံတင်တင်ရဲ့ပထမပတ်မှာပဲဝင်ငွေဒေါ်လာတန်30ရရှိပြီးတော့ထိတ်ဆုံးနေရာကိုယူထားပါတယ်။တချို့လုပ်တဲ့ Spy တွေအကြောင်းသိရောပြီးတော့ရိုက်ကူးထားတဲ့ဇာတ်ကားဖြစ်ပါတယ်။Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကရိုက်ကူးတဲ့ San Andreas တဘာဝဘေးအန္တရာယ်အကြောင်းစကားကတော့ဝင်ငွေ 26.40 နဲ့ဒုတိယနေရာကိုယူထားပြီးတော့ရုံတင်ပြီးတော့သတင်းနှစ်ပတ်အတွင်းမှာအမေရိကန်ပြည်အောင်စုအတွင်းဝင်ငွေစုစုပေါင်း69သန်းရထားပြီးဖြစ်ပါတယ်ရှင်။ကားသစ်တွေရုံတင်ထားတဲ့ထဲမှာ Insidious Chapter 3ရုပ်ရှင်ကအမေရိကန်တလွှားကရုပ်ရှင်ရုံပေါင်း 3,200 ရုံမှာပြသနေပြီးတော့ဝင်ငွေ 23 သန်းနဲ့တတိယနေရာမှာရှိပါတယ်။HBO ရိုက်ကူးပြသတဲ့ Entourage ရုပ်မြင်သံကြားဇာတ်ကားတွေပြီးသွားတာ9နှစ်အကြာပြီးမှတော့အခုရုပ်ရှင်ကားကြီးဖြစ်နေပြန်ထွက်လာတဲ့အခါမှာယုံတင်ပြီးတော့9ရက်အကြာမှာဝင်ငွေက 12.8 သန်းစနေတနင်္ဂနွေမှာဝင်ငွေ 10.4 သန်းရထားတာမလို့ဒီကားကိုရိုက်ကူးတဲ့ Warner Brothers ကုမ္ပဏီမှန်းထားတဲ့သန်း20ကိုတော့မပြေပါဘူးနံပါတ်5နေရာကဇာတ်ကားကတော့ Mad Max Fury Road ဇာတ်ကားဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာဝင်ငွေ8သန်းရှိပြီးတော့ဖြည်းဖြည်းမှပြသလို့ရတဲ့စုစုပေါင်းဝင်ငွေက 130.8 သန်းရသွားပါပြီရှင်ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
I'll have my own yacht. I'll have my own
ထေရှားကျော်ကြားသူတွေရဲ့သတင်းတွေကိုစူးစီးတင်ပြပေးနေတဲ့မအေးတန်နာကျော်ရဲ့တက်တန်ရောင်သတင်းလွှာပေးဖြစ်ပါလိမ့်ရှင်။အခုကတော့သတင်းပတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးရမယ်အလှည့်ပါ။ဒီသတင်းပတ်မှာတော့ပညာရေးနဲ့ဆိုင်တဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလုပ်နေတဲ့မနန်းချီဖြူအောင်ချူဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးမှာပါ။မတ်မိုးဖြူစီစဉ်တင်ဆက်ထားပါလိမ့်ရှင်။
ဘာလို့ယုံကြည်တယ်လဲဆိုတော့ပညာရေးနဲ့ပတ်သက်ပြီးတော့လုံးဝပြင်းပြပြပြယုံကြည်တာတစ်ခုကိုပြောချင်ပါတယ်။အဲ့ဒါကတော့သင်ယူလေ့လာတာနဲ့ပတ်သက်ပြီးတော့လူတွေရဲ့ခံယူချက်တွေကိုပြောချင်တာပါ။လူတော်တော်များများကပညာတစ်ခုခုကိုသင်ယူတယ်ဆိုလို့ရှိရင်အတန်းထဲမှာသင်လိုက်ပြီးသွားရင်ပြီးသွားပြီလို့ယုံကြည်ကြတယ်။နောက်ပြီးတော့လေသူတို့ကဒီအတန်းတစ်ခုကိုတက်မယ်ဆိုရင်အချိန်ဘယ်လောက်ကြာမှလဲဆိုတော့အများနဲ့သူတို့ကအဲ့ဒါစတွေ့တယ်။3လကြာမှလား6လကြာမှလားတစ်နှစ်ကြာမှလားစတဲ့ဖြစ်မော်နော်။ပြီးရင်အဲ့ဒီအတန်းထဲမှာတင်ယူတဲ့ဥစ္စာပြီးသွားရင်သူတို့ဘဝမှာဒီပညာကြီးကတင်ပြီးသွားပြီလို့လက်ခံထားကြတဲ့လူတွေတော်တော်များများကိုဒီမှာတွေ့ဖူးတယ်တဲ့ဘူးတော့တမရဲ့ယုံကြည်ချက်နဲ့ဆိုလို့ရှိရင်အဲ့ဒါနည်းနည်းလေးလွဲနေရပေါ့နော်ဘယ်လိုမျိုးလွဲနေရလဲဆိုတော့တခုခုကိုတင်ယူရဆိုလို့ရှိရင်ဘာတော့မှမပြီးဆုံးနိုင်ဘူးဟိုအဆုံးထိရောက်ဖို့အတွက်ဆိုလို့ရှိရင်ဒီကိုတင်ထားတဲ့ပညာရပ်ကိုပြန်အသုံးချဖို့အတွက်လိုတယ်ဥပမာအင်္ဂလိပ်စာတင်တယ်တချို့တွေကအင်္ဂလိပ်စာကိုအင်္ဂလိပ်စာစကားပြောတင်တယ်ဆိုပြီးတွားတက်တယ်စကားပြောတင်တယ်ဆိုပြီးတွားတက်ပြီးတော့အဲ့ဒီအတန်းထဲမှာတော့ဆရာနဲ့ပြောကြတယ်နောက်အကြောင်းသူကျောင်းသားအချင်းချင်းပြောကြတယ်ပြီးတော့တကယ်အပြင်လက်တွေ့မှာကျတော့ပြန်ပြီးအသုံးမချကြဘူးအဲ့တော့တင်ထားသမျှတွေကအလကားဖြစ်တာပေါ့နော်တသက်တာမှပြန်ပြီးတော့ဟိုလေလာစီဘူးအတွက်ကိုလည်းမစင်စားကြဘူးလားမသိဘူးလို့ကျွန်မပြေးမိရတယ် ဒီမှာယုံကြည်ထားတာကတော့ပညာရတစ်ခုကိုသင်ပြီးရင်ပြန်အတုံးချမှတန်ဖိုးရှိတယ်လို့မြင်တယ်။ပညာတစ်ခုခုသင်ပြီးရင်ကျောင်းထဲမှာပဲအဲ့ဒီပညာကိုထားခဲ့မယ်ဆိုရင်တကယ်လက်တွေ့ဘဝနဲ့ဘယ်လိုပြန်အတုံးချမလဲဆိုတဲ့အချက်ကိုညာမေ့နေကြလားပေါ့။ဒီမှာရယုံကြည်ထားတာလေးတစ်ခုကိုဝင်ညချင်တာပါ။အဲဒါကဘာသာစကားနဲ့ဥပမာပေးတာ။အဲ့ဒီအပြင်တချို့ဆိုလို့ရှိရင်နေရာတည်မလို့ဆက်ချုပ်တန်တန်းတက်တယ်တို့ဟိုနောက်ပြောမုံလုံးကြီးတန်တန်းတက်တယ်တို့အဲ့လိုမျိုးတွေရှိရယ်ပြီးရင်အဲ့ဒါကပြီးလဲပြီးသွားရောကဲဟုတ်ပြီမုံလုံးကြီးတန်တန်းတက်ပြီမုံလုံးကြီးတန်တန်းတက်ပြီးရင်အဲ့ဒါကိုကိုကဖေးအတိုင်းတာထိတက်မှာလဲဟိုဆိုင်ကြံဖွင့်တဲ့အထိလားဒါမှမဟုတ်ရင်မိသားစုကိုပြန်လှုပ်ကြည့်အဲ့အထိပဲလားနောက်ချက်ကောကိုဒီဟာကြီးကိုအချင်းကုံငွေကုံခံပြီးတော့တန်တန်းကြီးကိုတက်ထားပြီးတော့ဘယ်နေရာမှမပြန်မတုံးဘူးဆိုရင်ဒီရဲ့တန်ဖိုးကအလကားဖြစ်သွားမယ်လို့ကျွန်မထင်တယ်နောက်ဆုံးကျမရဲ့ယုံကြည်မှုလေးကိုဝေမျှချင်တာကတော့ပညာရဲ့တစ်ခုခုကိုတင်ပြီးရင်လက်တွေ့မှာပြအတုံးချဖို့ရယ်အဲ့ဒီပညာရဲ့တစ်ခုကိုတောင်းစာတင်ခန်းထဲမှာဒါမှမဟုတ်တင်နန်းခန်းမထဲမှာပဲခြံရက်မထားခဲ့ဖို့ရယ်နောက်ပြီးတော့ရေဆုံးရေဖြားပေါ့လုံးဝတက်ကြွနားလေတဲ့အထိတသက်စာပြန်ပြီးတော့စီဘူးလေးလာသွားဖို့ရဲ့အဲ့ဒါလေးကိုကျွန်မပြောချင်ပါတယ်ပညာဆိုတာဘလို့ပဲတင်တင်မကုံနိုင်တဲ့အရာပါចောင်းစာတစ်ခုတည်းမဟုတ်ပါဘူးဘဝမှာလက်တွေ့ပြန်ပြီးတော့အတုံးချမဲ့ပညာတွေအများကြီးရှိပါတယ်တစ်ခါတလေမှာစာသင်ခန်းလေးရနေမဟုတ်ပဲနဲ့အပြင်မှာတွားရင်းလာရင်ပတ်ဝန်းကျင်မှာရှိတဲ့လူတွေနဲ့ထိတွေ့ဆက်ဆံရင်းနဲ့သူတို့စီကနေပြီးတော့ရလိုက်တဲ့ပညာကိုလည်းပြန်ပြီးဆင့်ပွားပြီးအတုံးချနိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ကောင်းမယ်လို့ကျွန်မယုံကြည်ထားပါတယ်လို့ပြောချင်တာပါဒါပါပဲရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်ရှင်သူယုံကြည်ရာအစီအစဉ်မှာသောရရှင်တို့ရဲ့ယုံကြည်ရာတွေကိုလည်းမျှဝေချဖို့ဖိတ်ခေါ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့မကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တနင်္ဂနွေစာအစီအစဉ်ကိုလည်းအစီအစဉ်တွေအပြီးမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ 3251 တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်ပြည်ဝရဲ့တင်းနှင်းလာနဲ့ညပိုင်းထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမအေးတန်နာကျော်ကပြောပြပေးပါမယ်ရှင
်စင်ကူနိုင်ငံမှာကျင်းပခဲ့တဲ့28ကြိမ်မြောက်အသက်23နှစ်အောက် U23 C game ဘောလုံးနောက်ဆုံးဘောလူပွဲမှာထိုင်းအသင်းကမြန်မာအသင်းကို3ဂိုးဂိုးမရှိနဲ့အနိုင်ရသွားတာကြောင့်မြန်မာအသင်းကဒုတိယနေရာနဲ့ငွေတံဆိပ်စုရရှိသွားပါတယ်ပထမပိုင်းမှာပဲတင်းကမှဂိုးမရပဲနဲ့အကျိတ်နဲ့ကစားခဲ့တာပါဒုတိယပိုင်းပြန်ဆပြီးတဲ့နောက်ပွဲချိန်54မိနစ်မှာထိုင်းတင်းကကစားသမားတနပ်ဘွန်ကာဆရက်ကပထမဂိုးကိုသွင်းသွားပါတယ်အဲဒီနောက်63မိနစ်ကျော်မှာတော့ထိုင်းဘက်ကဒုတိယဂိုးကိုချာနာနန်ဖွန်ဟက်ပါကထပ်သွင်းသွားတာပါထိုင်းတင်းကမြန်မာတင်းကိုတစ်လျှောက်လုံးဖိကစားနေခဲ့ပြီးတော့ထိုင်းဘက်ကသွင်းတဲ့ဂိုးတော်တော်များများကိုတော့မြန်မာဂိုးသမားကျော်စင်ပြိုးကကောက်ွယ်ပေးနိုင်ခဲ့တာတွေ့ရပါတယ်နောက်ဆုံးဂိုးကိုထိုင်းတင်းက88မိနစ်မှာသွင်းယူကဲနိုင်နာမလို့ဘောလူပွဲမှာထိုင်းကရွှေမြန်မာကငွေနဲ့အင်ဒိုနီးရှားကိုအနိုင်ကံခဲ့တဲ့ VNM ကဂျေးတစိတ်အတီးတီရရှိသွားခဲ့ကြပါတယ်တောင်ကိုရီးယားမှာကူးစက်ပြန့်ပွားနေတဲ့အရှေ့လယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ကူးစက်မြန်ယောဂါကြောင့်16ရောက်မြောက်လူနာသေဆုံးသွားရပြီးတော့ယောဂါကူးစက်မှု9ခုလည်းထပ်ဖြစ်တယ်လို့တာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။သေဆုံးမှုတွေကိုပါထည့်ပြီးရည်တွေ့ရင်တော့ယောဂါကူးစက်မှုပေါင်း150ရှိသွားပြီးလောလောဆယ်လူနာ18ဦးကအဆိုးရိမ်ရတဲ့အနေအထားမှာရှိနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တောင်အာဖရိကအစိုးရကနိုင်ငံတွင်းကနေထွက်ခွာဝင်မဖြစ်ဘူးလို့တရားရုံးအမိန့်နဲ့တားထားတဲ့ကြောင့်ဆူဒန်သမ္မတအိုမာအယ်လ်ဘက်ရှာဟာဒီကနေ့ပဲသူ့ရဲ့နိုင်ငံကိုပြန်ပြီးထွက်ခွာသွားခဲ့ပါတယ်။သူ့ကိုစစ်ရာဇဝတ်မှုတွေလူစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေအတွက်အပြစ်ရှိမှရှိဆုံးဖြတ်စီရင်ဖို့အဲ့လိုမျိုးတားဆီးထားခဲ့တာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမအေးတန်နာချုပ်ကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကဒေါခင်မျိုးသက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဇာဟာရာအဘူစိတ်ဖြစ်ပါတယ်ရှင်။ VOA American အတံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီထိထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.